Welcome to the Voice of America in Burmese.
ဒီကန်တန်ရဲ့2023ခုနှစ်မေလ14ရက်နေ့တနင်္ဂနွေနေ့မနေ့ဖက်ဒါလွင့်အစည်းအဝေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VO ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကစားမှုကြပါခင်ဗျာ။ဒီကနေ့မနေ့ဖက်ဒါလွင့်အစည်းအဝေးကိုတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာမနေ့ခင်ဗျာ။ရှင်ကျွန်မခင်မျိုးတပ်ပါဒီမနေ့ခင်သတင်းတွေကိုကိုစုံမှုကြောင့်လည်းပဲသူပြောပြပေးမှာပါ။အပြင်းမုံတိုင်းမောခဟာဒီကနေ့နေ့လည်းမှာလေတိုက်နှုန်းတနာရီတရက်မိုင်120လောက်နဲ့စစ်တွေနာဝင်လာတော့မှာဖြစ်ပါတယ်ဒီဆိုင်ကလုန်းအတွက်ကုလသမဂ္ဂကပြင်ဆင်နေတယ်လို့ဘင်္ဂလားဒေ့ရှ်ဘက်မှာလည်းပြင်ဆင်နေတဲ့သတင်းတွေအပြင်နိုင်ငံတကာသတင်းတွေမှာတော့ယူကရိန်းသမ္မတဇယ်လန်စကီဟာပုတ်ရဟန်းမင်းကြီးနဲ့တွေ့ဆုံဆွေးနွေးတဲ့အကြောင်းကိုကြားရမှာပါဒီလိုထူးခြားတဲ့သတင်းတွေပြောပြမှာပါကိုစုံမှုကြောင
့်ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထူးခြားတဲ့သတင်းတွေအပြီးမှာတော့အပတ်စဉ်ကဏ္ဍတွေမတိုင်မီသတင်းပေးပို့ချက်တပုတ်ကိုဥစွာတင်ပြမှာပ
ါ။ကွန်မလေးကြောက်လေးကြောက်တယ်လမ်းလေးလိုက်နေလိုက်နေကြုံလည်းမကြုံဘူးအဲ့လိုဒီလောက်ခြေတဲ့မုန်တိုင်းကို
ဒီကနေ့နေ့လည်ခင်းမှာရခိုင်ပြည်နယ်ကဥတည်ပြီးတော့မိုးခေါင်စိုက်ကလုန်းဝင်ဖို့ရှိပါတယ်။စစ်တွေဒေသခံတွေကတော့မနေ့ကတည်းကဘေးလွတ်ရာကိုရွှေ့ပြောင်းနေကြတာတွေရှိပါတယ်။မကြမီပဲအပြည့်အစုံကိုတင်ပြပေးပါမယ်။အဲ့ဒီနောက်မှာတော့ဒို့အတန်းဒီမိုကရေစီလူ့ခွင့်နဲ့ခေပြိုင်ကဘာအာရှနိုင်ငံရေးလျှာစည်းဝါးသတင်းများဥရယာတီနဲ့အနာဂတ်ကဘာစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ပြသွားမှာပါ။အခုတော့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကျွန်တော်တင်ပြပေးပါမယ်။
ဒီကနေ့မေလ14ရက်တနင်္လာနေ့လေပိုင်းလောက်မှာစစ်တွေမျိုးအနည်းကိုဝင်ရောက်လာမဲ့မောခါဆိုက်ကလုန်းမုန်တိုင်းဟာ7နှစ်ကျော်ကာလအတွင်းမှာအပြင်းထန်ဆုံးမုန်တိုင်းဖြစ်တယ်လို့အိန္ဒိယမိုးလေဝသဌာနကသတင်းထုတ်ပြန်ပါတယ်။ဟာဝိုင်မှာရှိတဲ့အမေရိကန်ရေတပ်ရဲ့တိုင်ဖုန်းမုန်တိုင်းပူးတွဲသတိပေးဌာန JDWC ကစနေနေ့ထုတ်ပြန်တဲ့ခန့်မှန်းချက်မှာတော့ဒေသစံတော်ချိန်စနေညနေပိုင်းလောက်မှာဆိုက်ကလုန်းမောခါဟာလေတိုက်နှုန်းတစ်နာရီမိုင်150နဲ့ရှိနေတဲ့အတွက်ဒါဟာပြင်းအားအဆင့်4မှာရှိနေပြီးအဆင့်5တဲ့တစ်နာရီ10မိုင်နှုန်းမဲ့လျော့တယ်လို့ပြောပါတယ်။ကုန်းတွင်းပိုင်းကိုမဝင်ခင်12နာရီလောက်မှာပြင်းအားကအမြင့်ဆုံးဖြစ်သွားပြီးကုန်းတွင်းပိုင်းဝင်ချိန်မှာအားနဲ့ငယ်လျော့သွားနိုင်ပေမဲ့တစ်နာရီကိုမိုင်130လောက်ထိဆက်ပြီးတော့တည်ရှိနိုင်တယ်လို့လည်းခန့်မှန်းထားတာပါ။ပင်လယ်ပြင်မှာလှိုင်းပြင်းထန်ပြီးအမြင့်က6ပေခွဲကနေ13ပေထိရှိနိုင်တယ်လို့စစ်တွေတဝိုက်နဲ့တောင်ပိုင်းမှာလှိုင်းပိုကြီးနိုင်တယ်လို့ပြောပါတယ်။မုံတိုင်းလာရလမ်းကြောင်းတစ်လျှောက်ကဒေသခံ5သိန်းလောက်ကတော့ဘေးလွတ်ရာပြောင်းရွှေ့နေကြပါတယ်။မုံတိုင်းဘူလမ်းကြောင်းဝင်းကျင်တဝိုက်ပြင်းထန်တဲ့လေတိုက်ခတ်တာမိုးတိထန်စွာရွာရနဲ့ရုတ်တရက်ရေကြီးရေရှမ်းနဲ့မြေပြိုတဲ့အန္တရာယ်တွေရှိနေတယ်လို့လည်းသတိပေးပါတယ်။မြန်မာကမ်းရိုးတန်းတစ်လျှောက်မိုးရေချိန်ဟာ9လက်မက10လက်မအထိရွာနေလို့ခန့်မှန်းပါတယ်။မြန်မာနိုင်ငံမိုးလေဝသနဲ့ဇလဦးစီးဌာနကတော့အလွန်လွန်အားကောင်းတဲ့ဆိုက်ကလုန်းမုန်ခါဟာမြန်မာစံတော်ချိန်စနေည7နာရီခွဲမှာစစ်တွေတောင်းတဲ့အနောက်တောင်ဘက်ရေမှန်180လောက်ကရောက်နေတယ်လို့သတင်းထုတ်ပြန်ပါတယ်။ညနေ4နာရီလောက်ကတော့စစ်တွေအနောက်တောင်ရေမှန်310မှာဗဟိုပြည်ပြည်လေတိုက်နှုန်းတနာရီမှန်120လောက်နဲ့အရှိမြောက်ဦးတည်လာတဲ့မုန်တိုင်းဟာတနင်္ဂနွေနေ့လယ်မှာစစ်တွေအနီးလေတိုက်နှုန်းတနာရီမှန်100လောက်နဲ့ဝင်နိုင်တယ်လို့တွေ့သတိပေးချက်အနည်းအောင်ရှင်းတတ်မှတ်ထားတယ်လို့ပြောပါတယ်။ဒါပြင်ရခိုင်ကမ်းရိုးတန်းတစ်လျှောက်နေထိုင်သူထောင်ပေါင်းများစွာဘေးလွတ်ရာပြောင်းရွှေ့ပေးခဲ့တယ်လို့လည်းသတင်းစာမှာဖော်ပြထားပါတယ
်။ဘင်္ဂလားပင်လယ်ော်တိုင်းမှာရှိတဲ့အင်အားအလွန်ပြင်းတဲ့ cyclone မုန်တိုင်းမိုခါဟာတနင်္ဂနွေနေ့မှာဘင်္ဂလားဒေ့ရှ်နဲ့မြန်မာကုန်းတွင်းပိုင်းကိုဝင်ရောက်တော့မှာဖြစ်တဲ့အတွက်ကမ်းရိုးတန်းတစ်လျှောက်နေထိုင်သူတွေကိုဘေးလွတ်ရာရှောင်ရှားကြဖို့စနေနေ့မှာဘင်္ဂလားဒေ့ရှ်ကအကူအညီပေးရေးအဖွဲ့တွေကအထံချက်ဆက်တွေနဲ့လိုက်လံသတိပေးနှိုးဆော်နေပါတယ်။မုန်တိုင်းဟာတနင်္ဂနွေနေ့မှာခေါပဇားနဲ့ရခိုင်ပြည်နယ်၆ဖြူကြားကိုဝင်တဲ့အခါလေတိုင်နှုန်းတနာယူမိုင်125ကနေ136လောက်အထိပြင်းထန်နိုင်တယ်လို့အိန္ဒိယမိုးလေဝသဌာနကသတိပေးထားပါတယ်။ရွင်ကြာဒုက္ခသည်စခန်းတွေရှိရာခေါပဇားဟာစိုက်ကလုန်းလမ်းကြောင်းပေါ်မှာကျနေတာဖြစ်ပြီးသူတို့ကိုအကူအညီပေးမဲ့ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ကယ်ဆယ်ကူညီသူတွေဟာစားနပ်ရိက္ခာတွေအပြင်ဒါဇင်နဲ့ချီတဲ့လူနာတင်ရင်တွေရွေလျားဆေးအဖွဲ့တွေနဲ့အတူအစဉ်သင့်ပြင်ထားရတယ်လို့ဆိုပါတယ်။လူဦးရေသန်း160ကျော်ရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာစိုက်ကလုန်းမုန်တိုင်းကျရင်နောက်ခုဖို့စကန်ပေါင်း1500ကျော်ပြင်ဆင်ထားတယ်လို့ရေတပ်ကတင်ပေါ်20ဒဇင်ပင်လယ်ပြင်ကင်းလက်လေယာဉ်နဲ့ကယ်ဆယ်ရေးဟိုက်ရင်တွေကအသင့်ပြင်ထားတဲ့အကြောင်းဘင်္ဂလားဒေ့ရှ်ရေတပ်ကပြောဆိုပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကမုန်တိုင်းအတွက်ပြင်ဆင်မှုတွေအများအပြားလှုပ်ဆောင်ထားတယ်လို့ကောက်ပဇားမှာရောက်နေတဲ့ IOM နိုင်ငံတကာရွှေ့ပြောင်းအခြေချနေထိုင်သူများဆိုင်ရာအဖွဲ့ဒုတိယအကြီးအကဲနီဟန်အာဒူဂန်ကပြောဆိုပါတယ်။သူတို့ဌာနကဒုက္ခသည်စခန်း18ခုမှာအရေးပေါ်ကယ်ဆယ်ရေးအစီအစဉ်တွေပြုလုပ်ထားပြီးနားလည်မှုကူညီအောင်စခန်းတစ်ခုစီအတွက်လိုအပ်တဲ့တရားစီလေ့ကျင့်သင်ချပေးထားတယ်လို့လည်းပြောဆိုပါတယ်
Cyclone မုန်တိုင်းမူခါဟာတနင်္လာနေ့မှာကုန်းတွင်းပိုင်းကိုဝင်ရောက်မလို့ခန့်မှန်းထားတဲ့အတွက်ကုလသမဂ္ဂကမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာမုန်တိုင်းတက်ရောက်မှုကိုအနိကဆောင့်ကြည့်အကူအညီတွေပေးဖို့ပြင်ဆင်နေကြပါတယ်။ WFP ကမ္ဘာစားနပ်ရိက္ခာအဖွဲ့ကဒီမုန်တိုင်းအတွက်အနိကဆောင့်ကြည့်နေပြီးတော့စားနပ်ရိက္ခာနဲ့ကယ်ဆယ်ပစ္စည်းတွေ၊ယင်းတွေနဲ့အရေးပေါ်ပစ္စည်းတွေအနှံ့ထားပြီးတော့တုံ့ပြန်မှုတွေကိုကြေကြေပြန့်ပြန့်လုပ်ဖို့ပြင်နေတယ်လို့စနေနေ့မှာသတင်းထုတ်ပြန်ပါတယ်။ရခိုင်ပြည်နယ်နဲ့ဝင်းကျင်ဒေသက၄သိန်းကျော်အတွက်လိုအပ်မဲ့စားနပ်ရိက္ခာတွေပြင်ထားတယ်လို့ Cox's Bazar ကရွှေညာဒုက္ခသည်စခန်းတွေတွက်ပါရိက္ခာတွေပြင်ထားပြီးအကောင်းဆုံးကူညီပေးနိုင်ဖို့လုပ်နေတယ်လို့မြန်မာနိုင်ငံဆိုင်ရာ WFP ဒုတိယအကြီးအကဲကပြောပါတယ်။ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ဌာနကိုယ်စားလှယ်ကလည်းမြန်မာနိုင်ငံသားတွေနဲ့တူကုလသမဂ္ဂကတသားရဲ့ရည်တည်နေတာဖြစ်ပြီးမုံတိုင်းဝင်လာချိန်မှာရောဆဲသွားတဲ့နောက်ပိုင်းမှာပါအရေးပေါ်လိုအပ်တာတွေကိုကြီးမို့လှုပ်ဆောင်နေတယ်လို့ပြောပါတယ်။ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ကလည်းမြန်မာနိုင်ငံရခိုင်ကမ်းရိုးတန်းကဒေသခံတွေဘေးကင်းလုံခြုံရေးအတွက်မိဖက်အဖွဲ့အစည်းတွေနဲ့ပူးပေါင်းလှုပ်ဆောင်နေပါတယ်လို့သတင်းတွေထုတ်ပြန်ပါတယ
်။မေလ14ရက်နေ့တနင်္ဂနွေနေ့ဒီကနေ့ကျင်းပမယ်ထိုင်းအထွေထွေယူကောက်ပွဲအတွက်ထိုင်းနိုင်ငံတောင်ပိုင်းမလေးလူမျိုးမွတ်စလင်လူများစုနေထိုင်ရာပတာနီနာရတီဝတ်နဲ့ယလာပြည်နယ်တွေမှာမျိုးဆက်သစ်လူငယ်နိုင်ငံရေးအကောင်းဆောင်တွေပေါ်ထွက်လာနေပါတယ်။သူတို့ကဒေတာတွေငိမ့်ញမ်းရေးရဖို့ဒေတာခန်တွေရဲ့ယဉ်ကျေးမှုနဲ့ကိုယ်ပိုင်လက္ခဏာတွေမပြောက်ပြက်အောင်အကာအကွယ်ပေးဖို့လူနည်းစုမလေးမွတ်စလင်တွေအပေါ်ကြီးရွယ်ထုတ်ပြန်ထားတဲ့စစ်အုပ်ချုပ်ရေးအမိန့်ကိုပြန်လည်ရုပ်သိမ်းဖို့ပုံဝင်လင်းလင်းထုတ်ပေါ်ပြောဆိုနေကြတာပါရွေးကောက်ပွဲမှာဝင်ပြိုင်မဲ့ပါတီအသစ်ဖြစ်တဲ့တရားမျှတခြင်းပါတီ Fair Party ရဲ့လွှတ်တော်ကိုယ်စားလှယ်လောင်းဖြစ်တဲ့အသက်25နှစ်အရွယ်အဗ္ဒူလာစီဒက်ကငိမ့်ញမ်းရေးမြတ်တဲ့တရားစီရင်ရေးနဲ့ဒန်းတူညီမျှရေးရရှိဖို့ကိုသူတို့ပါတီကဦးစားပေးလှုပ်ဆောင်တော့မှာဖြစ်ပြီးစီးပွားရေးနဲ့လုံခြုံရေးကိစ္စတွေကိုဒုတိယအဆင့်ကင်တွေမှာဖြစ်တယ်လို့ဆိုပါတယ်။ထိုင်းနိုင်ငံတောင်ပိုင်းဒေသမှာမဲဆန္ဒနယ်မြေ15ခုရှိတဲ့အနယ် Fair Party က12နေရာမှာဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်။ဗုဒ္ဓဘာသာလူများစုနေထိုင်တဲ့ထိုင်းနိုင်ငံမှာတောင်ပိုင်းဒေသမွတ်စလင်တွေကတပုံထတွန်းလာနေပေမဲ့ဒါကဘာသာရေးပဋိပက္ခတော့မဟုတ်ဘူးလို့ဆိုပါတယ်။တောင်ပိုင်းလူနည်းစုမလေးလူမျိုးတွေရဲ့ကိုယ်ပိုင်လက္ခဏာယဉ်ကျေးမှုနဲ့နိုင်ငံရေးအရာတရားမျှတမှုကိုလိုချင်တာကြောင့်တွန်းလာနေတာဖြစ်တယ်လို့ဒေသခံတွေကပြောဆိုပါတယ်။ထိုင်းနိုင်ငံတောင်ပိုင်းမှာလူမျိုးစုတပုံတွေနဲ့ထိုင်းလုံခြုံရေးတပ်ဖွဲ့တွေအကြာ2004ခုနှစ်ကတည်းကစတင်တဲ့နှိရှေပဋိပက္ခတွင်လူပေါင်း9,000ကျော်အသက်ဆုံးရှုံးခဲ့ပါတယ်။
အဲ့ဒါမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12.13 MHz ဟိုင်းဒိုမီတာ40 kHz 8.13 MHz ဟိုင်းဒိုမီတာ51 kHz 5.85 MHz နဲ့လိုင်းလက်မီတာ190 kHz 1.505 MHz တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီဟာပိုဟမ်မင်းကြီးဖရန်စစ်ကိုအီတလီနိုင်ငံကဗာတီကန်ကျောင်းတော်မှာစနေနေ့ကတွေ့ရောက်တွေ့ဆုံပါတယ်။လူသားချင်းစာနာမှုဆိုင်ရာအကူအညီတွေနဲ့စစ်တမ်းခံစားနေရတဲ့ယူကရိန်းပြည်သူတွေရဲ့အခြေအနေတွေကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ပိုဟမ်မင်းကြီးနဲ့တွေ့ဆုံရတာဟာအလွန်ကိုပဲလေးစားဂရုစရာကောင်းတယ်လို့သမ္မတဇယ်လန်စကီကပြောဆိုသလိုပိုဟမ်မင်းကြီးကလည်းအခုလိုလာရောက်တွေ့ဆုံတာကိုကျေးဇူးတင်ကြောင်းပြန်လည်းပြောဆိုခဲ့တာပါ။မိနစ်40ကြာတွေ့ဆုံမှုတွေအတွင်းယူကရိန်းမှာစစ်ကြောင်ဖြစ်ပေါ်တဲ့လူသားချင်းစာနာမှုဆိုင်ရာကိစ္စတွေနဲ့နိုင်ငံရေးအခြေအနေတွေကိုဆွေးနွေးပြောဆိုတယ်လို့ဗာတီကန်ကျောင်းတော်ကထုတ်ပြန်ပါတယ်။ပြီးခဲ့တဲ့နှစ် February ကလေးကစပြီးတော့ပိုဟမ်မင်းကြီးအနေနဲ့ယူကရိန်းရေးကိုလူသိရှင်ကြားမြစ်တာရထုတ်ဖော်ခဲ့တာတွေအပါဝင်ရင်းချမ်းရေးအတွက်ဆူတောင်းပေးနေတယ်လို့လည်းဗာတီကန်ကပြောပါတယ်။ယူကရိန်းပြည်သူတွေအတွက်လူသားချင်းစာနာတဲ့အထောက်အကူတွေပေးဖို့ပိုဟမ်မင်းကြီးနဲ့ယူကရိန်းသမ္မတတို့သဘောတူညီမှုရခဲ့ကြတာပါ။ဒါပြင်ပဋိပက္ခတွေအတွင်းအပြစ်မဲ့ဒုက္ခခံစားသူတွေထိခိုက်လွယ်သူတွေအတွက်အရေးပေါ်အကူအညီတွေကိုအမြန်ပေးရနိုင်မို့လဲပိုဟမ်မင်းကြီးကအလေးထားဆွေးနွေးခဲ့တာဖြစ်ပါတယ်။ယူကရိန်းသမ္မတဇယ်လန်စကီဟာစနေနေ့မှာအီတလီခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။သမ္မတဇယ်လန်စကီဟာအီတလီကနေဂျာမနီကိုဆက်လက်သွားရောက်မှာဖြစ်ပြီးတော့သူမကသွားခင်မှာပဲဂျာမနီကယူကရိန်းကိုအမေရိကန်ဒေါ်လာ3ဘီလီယံတန်ဖိုးရှိတဲ့စီးရဲအကူအညီတွေပေးမယ်လို့ကြေညာခဲ့ပါတယ်။
ဆူဒန်နိုင်ငံမှာစနေနေ့ကမြို့တော်ခါတွန်မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးလမ်းတွေပေါ်မှာလှည့်လည်သွားလာနေတဲ့နှစ်ဖက်စစ်တပ်တွေအနေနဲ့အရသားတွေကိုမတိုက်ခိုက်ဖို့နဲ့အကာအကွယ်ပေးဖို့ဆိုတဲ့သဘောတူညီချက်ကိုလိုက်နာမှုအနှဲငယ်ရှိတယ်လို့ခါတွန်မြို့ကန်တွေကပြောဆိုပါတယ်။နှစ်ဖက်အပြစ်ကရစဲရဲနဲ့ပတ်သက်ပြီးသဘောတူညီချက်တချို့ကိုပြီးခဲ့တဲ့ကြာသပတေးနေ့ကထုတ်ပြန်ခဲ့ပြီးနောက်မြို့တော်ခါတွန်နဲ့အနီးတစ်ဝိုက်ဒါဖောဒေသအပါအဝင်တချို့မြို့တွေမှာတိုက်ပွဲတွေပြင်းထန်ခဲ့ပါတယ် sorry avaria မှာပြုတ်လုနေတဲ့နှစ်ဖက်အပြစ်ကရဆေးရေးဆွေးနွေးပွဲကိုတော့ဒီကနေ့တနင်္ဂနွေနေ့မှာပြန်လည်စတင်မှာဖြစ်ပါတယ်ပြီးခဲ့တဲ့ နှစ်ရက်ကထက်တိုက်ပွဲတွေပိုမိုပြင်းထန်နေပြီးတင့်ကားအတန်တွေအတိုင်းသားကြားနေရတယ်လို့ RSF ပြည်သူစစ်တပ်ဖွဲ့တွေကလည်းအရင်ခတ်တဲ့ပုံပြီးကင်းလက်နေရယူနေတယ်လို့ဒေသခံလူငယ်တခုဖြစ်တဲ့ဟနီအဟမ်ကပြောဆိုပါတယ်တလားလောက်ရှိပြီတဲ့တိုက်ရှိပြီဖြစ်တဲ့တိုက်ပွဲတွေကြောင့်လူရာနဲ့ချီသေးဆုံးပြီးလူ9သိန်းလောက်အိုးမက်အိမ်မက်ဖြစ်ကာအိမ်နာနေချင်းနိုင်ငံတွေကိုလူ2သိန်းလောက်ထွက်ပြေးခဲ့ရပါတယ်တဖက်နဲ့တဖက်အလဲတကူအနိုင်ရနိုင်မဲ့အနေအထားမရှိဘဲအစိုးရတပ်ဖွဲ့တွေကလေကြောင်းကအသာစီးရနေပေမဲ့ RSF ပြည်သူစစ်တွေကလူနေမျိုးရာတွေကိုစီးနှင်းထားနိုင်ပါတယ်ဒုက္ခသည်တွေအတွက်ကူညီထောက်ပံ့တဲ့လေရင်တွေကလွှဲရင်လေကြောင်းပြန်တန်းခွင့်ကိုမေလ31ရက်နေ့အထိပိတ်ထားမှာဖြစ်ပါတယ်Direct from Washington, the voice of America, VOA. VOA ရဲ့တင်ငွေနေနေမနေ့ပတ်အသံလွှင့်အစည်းအဝေးကိုဆက်လက်ထုတ်လွှင့်နေပါတယ်။သတင်းတွေကိုတော့ဒေါက်ခင်မျိုးသက်နဲ့အတူကျွန်တော်တို့တင်ပြပေးခဲ့တာပါ။အခုဆက်လက်ပြီးတော့ဘတ်စင်ကန္ဓာတွေမတိုင်ခင်မိုခါမုန်တိုင်းနဲ့ပတ်သက်တဲ့တင်ပြချက်တရက်ကိုဥစွာတင်ပြလိုပါတယ်။အင်အားပြင်းမိုခါစိုက်ကလုန်းမုန်တိုင်းဟာဒီကနေ့မေလ14ရက်နေ့နေ့လယ်ပိုင်းမှာရခိုင်ကမ်းရိုးတန်းစစ်တွေကြောက်ဖြူဒေသတွေကိုဥတီဝင်ရောက်တိုက်ခိုက်ဖို့ရှိနေပါတယ်စစ်တွေအပါအဝင်ဒေသခံတချို့လည်းဘေးလွတ်ရာကိုရွှေ့ပြောင်းနေကြပါတယ် AFP သတင်းဆောင်ပါတစ်ပုဒ်ကိုအခြေခံပြီးကျွန်တော်ကပဲဆက်ပြီးပြောပြပေးပါမယ်အင်အားပြင်းစိုက်ကလုန်းမုန်တိုင်းမူခါဟာမြန်မာနိုင်ငံရခိုင်ကမ်းရိုးတန်းနဲ့ဘင်္ဂလားဒေ့ရှ်ကမ်းရိုးတန်းတွေကိုဥတီရွေ့လျားလာနေပြီးဒီကနေ့မေလ14ရက်နေ့နေ့လယ်ပိုင်းမှာကုန်းတွင်းကိုဝင်ရောက်တိုက်ခတ်မှာဖြစ်ပါတယ်။ဘင်္ဂလားပင်လယ်အော်နဲ့ကပ်ပလီပင်လယ်ပြင်တွေအတွင်းရွေလျားလာတဲ့မိုခါမုန်တိုင်းဟာဒေတိုင်နှုန်းတနအီကို135မိုင်အထိရှိပြီးဟာရီကိန်းမုန်တိုင်းအဆင့်၄နဲ့ညီတယ်လို့အိန္ဒိယမိုးလေဝသဌာနကမနေ့ကထုတ်ပြန်ထားပါတယ်။စနေနေ့ည၈နာရီခွဲလောက်မှာမုန်တိုင်းဟာစစ်တွေမျိုးရဲ့တောင်ဘက်နဲ့အနောက်တောင်ဘက်အကြားမိုင်280အကွာလောက်မှာရှိနေပါတယ်။ဒီကနေ့မနေ့မှာရခိုင်ကမ်းရိုးတန်းကိုချင်းကပ်လာချိန်မှာလေတိုက်နှုန်းအနည်းငယ်လျော့ချနိုင်ပြီးတနအီကမိုင်110-120ဝန်းကျင်နဲ့နေ့လယ်ပိုင်းလောက်မှာဝင်ရောက်တိုက်ခတ်မှာဖြစ်ပါတယ်။စနေနေ့တုန်းကတော့စစ်တွေဒေသခံတွေဟာမုန်တိုင်းဘေးလွတ်ဖို့ကိုနီးကိုဟန်နဲ့ရွှေ့ပြောင်းနေကြပါတယ်။တချို့လဲဖျားပလုံနဲ့ဖုံးပြီးကျောင်းတွေအတွင်းမှာဝင်ရောက်ခိုးလုံနေကြပြီးတချို့လဲအခြားမြို့ရွာတွေကိုရွှေ့ပြောင်းကြပါတယ်။ဒေါ်သဲနုအေးကတော့မုန်တိုင်းတန်ကြောက်တဲ့အတွေ့ပုံနာကျွန်းကိုမိသားစုလိုက်ပြောင်းရွှေ့သွားပါတယ်။အဲ
ဒါဆိုရင်မိသားစုတွေကစွန့်လို့လီမုန်တိုက်ကိုစွန့်ရင်လို့ပေါ့အသားအန်တွေကိုစွန့်ရင်လို့ပုံနာကျွန်းကိုတော့ပုံခံဖို့သွားတာပေါ့
။စစ်တွေဒေသခံအတော်များများကတော့ရရရင်မျိုးစုံကိုတုံးပြီးဒီလိုမဲ့တရက်ကိုချက်ပြီးပြောင်းရွှေ့နေကြပါတယ်။ဒီပုံဒေသခံကိုကျော်တင်ကတော့သူ့ရဲ့သားလေးစေယုံတင်ထားရလို့သူကတော့ဘယ်ရက်ဒေသကိုမှပြောင်းနိုင်မှာမဟုတ်ဘူးလို့ပြောဆိုပါတယ်
။ကျွန်တော်ကလေဘလို့ဆိုမလဲအကြောက်လေးကြောက်တယ်လမ်းလေးလိုက်နေလိုက်နေကြုံလည်းမကြုံဘူးအဲ့လိုဒီတော့ဖြည့်တဲ့မုန်တိုင်းကိုအဲ့လိုဖန်ဆဲရတယ်အခုကကလေးနဲ့စီယုံဝမနေတာဆိုရင်ကျွန်တော်ကဘေးကိုပြောင်းရမလဲပြောင်းရင်လေအဆင်မပြေဘူးအဲ့လိုဖြည့်နေတယ
်မုန်တိုင်းကြလာရင်ကူညီကယ်ဆယ်ရေးတွေလုပ်ဖို့ပရာဟိတစေတနာဝန်ထမ်းအဖွဲ့တွေကလည်းပြင်ဆင်နေကြပါတယ်စစ်တွေမျိုးကရွှေရောင်မြစ်တာလူမှုကူညီရေးအသင်းကခေါင်းဆောင်တစ်ဦးဖြစ်တဲ့ကိုမင်းထက်ဝါကအခုလိုပြောပါတယ်
ကျွန်တော်မုန်တိုင်းတိုက်နေတဲ့အချိန်ဖြစ်စေဟိုတိုက်ပြီးတဲ့အချိန်ဖြစ်စေပေါ့နော်ကျွန်တော်တို့လမ်းပေါ်မှာရှိနေတဲ့ဟိုဟိုအသစ်ပင်တို့ကြားလာလို့ပါတို့ကိုကျွန်တော်တို့ခုတ်ထုံရှင်းနေမယ်ပြီးလို့ရှိရင်ကျွန်တော်တို့ဟိုတကယ်လို့တိုက်နေဆဲဆဲမှာလည်းပိတ်မိနေတဲ့လူတွေကိုလည်းကျွန်တော်တို့ကူညီကယ်ဆယ်ဖို့အတွက်ကျွန်တော်အဓိကထားလှုပ်ဆောင်ပါပဲခင်ဗျာတချို့ပြိုတချို့လူတွေကြားလို့လည်းမြို့မှာဟိုဆိုရင်လွန်ကဲပြီးတော့ပေါ့နော်ကျွန်တော်တို့ဒီပြောက်ကြောက်တော့ဘက်တို့မြောက်ဦးဘက်တို့ပြောင်းရွှေ့လာရှိပါတယ်လက်ရှိလည်းကျွန်တော်တို့အတင်းရလည်းဒီနေ့ကြောက်တော့ကိုကားလေးစီးနဲ့ကျွန်တော်တို့လူတွေကိုလိုက်ပို့နေပါတယ်ခင်ဗျာ
မုခါမုန်တိုင်းဝင်ရောက်တိုက်ခတ်ချိန်မှာလေတိုင်နှုန်းဟာတနအီကိုမိုင်130ကနေ120အထိရှိနိုင်တယ်လို့ခန့်မှန်းထားပြီးပင်လယ်ဒီလိုင်းလုံးတွေဟာအမြင့်ပေ73ပေကနေ15ပေလောက်အထိမြင့်တက်နိုင်တယ်လို့ဆိုပါတယ်မုန်တိုင်းကြောင့်မိုးတဲထန်စွာရွာသွန်းပြီးသစ်ပင်တွေအိမ်တွေပြိုလဲတာရေကြီးတာရေပြိုတာတွေဖြစ်နိုင်ပါတယ်ဒါကြောင့်ကြိုတင်ပြင်ဆင်မှုနဲ့ဘေးလွတ်ရာကိုရှောင်ရှားကြဖို့မြန်မာဘက်မှာရောဘင်္ဂလားဒေ့ရှ်ဘက်မှာပါစော်ဩထားပါတယ်လွန်ခဲ့တဲ့2008ခုနှစ်မေလတုန်းကလည်းစိုက်ကလုန်းနာဂစ်ဝင်ရောက်တိုက်ခတ်ခဲ့တဲ့အတွေ့ KRD တိုင်းအပါအဝင်လူ3000ကျော်သေဆုံးခဲ့ပါတယ်။စိုက်ကလုန်းမိုခါဟာကုန်းတွင်းပိုင်းကိုဆက်လက်ဝင်ရောက်မှာဖြစ်ပြီးမြန်မာပြည်အလဲပိုင်းကို15ရက်နေ့လောက်မှာရောက်ရှိနိုင်ပါတယ်။မုန်တိုင်းကြောင့်ရခိုင်ပြည်နယ်အပြင်ချင်းပြည်နယ် KRD တိုင်းရန်ကုန်တိုင်းပဲခူးတိုင်းမကွေးတိုင်းမန္တလေးတိုင်းတွေမှာလေပြင်းတိုက်ခတ်ပြီးမိုးကြီးနိုင်ပါတယ်။ ဒ ါကတော့မိုခါမုံတိုင်းနဲ့ရခိုင်ဒေသခံတွေရဲ့အခြေအနေကိုတင်ပြပေးခဲ့တာပါအခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ပုဒ်ဖြစ်တဲ့ဒုအသံအစီအစဉ်ကိုတင်ဆက်ပါမယ်မြန်မာနိုင်ငံမှာ2022ခုနှစ်နှစ်စမှာစစ်တပ်အာဏာသိမ်းလိုက်လို့လူဒန်းစားအလွာမျိုးစုံဘဝတွေကမောက်ကမဖြစ်ပြိုလဲခဲ့ရပါတယ်အသက်တွေဆုံးရှုံးအိုးအိမ်တွေပျက်စီးပြီးဆင်အာဏာရှင်ရန်ကြောင့်ထိုင်းနိုင်ငံဘက်ထွက်ပြေးခိုလုံကြသူတချို့ကတော့ထိုင်းနိုင်ငံထိုင်းနယ်စပ်မဲဆောက်မြို့ကပီတီအိမ်ဆိုတဲ့ joint house မှာလာလဲစုံလာပြီးတော့စုံစည်းကြပါတယ်တရားမဝင်နေထိုင်နေကြတဲ့မြန်မာတွေအတွက်စိတ်သက်သာရာဖန်တီးပေးထားတဲ့ဒီနေရာလေးအကြောင်းကို Frontier မြန်မာဝိုင်းတော်သားတွေကဒုအသံအစီအစဉ်မှာတီးဖြတ်တင်ဆက်ထားပါတယ်
ကျတချို့မိဘတွေတက်နိုင်တဲ့အခါမှာသူတို့ကလေးတွေဥမာ Robinson လိုမျိုးကုံတိုက်ကိုခေါ်သွားတယ်။ကလေးကစားခွင့်မှာသွားကစားခိုင်းတယ်။ကလေးကိုပျော်ရွှင်စေဖို့ဒါပေမဲ့အဲ့ချိန်မှာဘာဖြစ်လဲဆိုတော့ရဲဝစ်စုံနဲ့ရဲသားနှစ်ယောက်ကအဲကုံတိုက်ထဲကိုဝင်လာတာကိုတွေ့တာနဲ့မိဘရောကလေးရောကကြောက်ပြီ။ကြောက်တော့သူတို့ဟိုအဲ့နားလေးရနေပဲထွက်ပြေးရတော့မလို့လို့တခုခုအဲ့လိုမျိုးဖြစ်တယ
်။တက်ဖို့တော့ဘောအဲ့မှာပေါင်းတယ်ကိုတဲ့ကိုလိုရွယ်သူတွေပဲတွေ့တော့တယ်သူတို့နဲ့တွေ့ပြီးတော့ပြောတယ်ဆိုလိုက်လို့ပဲသူတို့အကြောင်းကိုလည်းသိရတော့အော်ငါလည်းသူတို့လိုပါလားဆိုပြီးတော့ကိုကိုလည်းစဉ်းစားပြီးတော့ကိုကိုလည်းကိုပြန်နှစ်သိမ့်မိရတာပေါ့
ထိုင်းမြန်မာနယ်စပ်ကကလေးနဲ့တက်ကြီးရွယ်အိုမြန်မာရွှေပြောင်းတွေကိုမဲဆောက်မှာရှိတဲ့အကြောင်းတစ်ခုကတင်းနှန်းတွေလှုပ်ပေးပြီးတော့တစ်ဖက်တစ်လမ်းကနေကူညီပေးနေပါတယ်အဲ့ဒီမှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေဟာမြန်မာကနေအိနှီးချင်းနိုင်ငံကိုထွက်လာရတဲ့သူတွေကြုံရတဲ့အခက်အခဲတွေကိုမိမောင်းထုတ်ပြနေပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Foundation Heron Day ကတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်ဆောင်းပါးကိုဒို့အတန်ရဲ့အလွတ်တန်းသတင်းတောက်မွန်မွန်ကရေးသားထားပြီးတော့ Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်မအတွင်လုံခြုံရေးအခြေအနေတွေကြောင့်နံပါတ်တွေကိုပြောင်းလဲအသုံးပြုထားပါတယ်ရှင
်ချက်ဝင်းကကြကြဲတခုရဲ့လုံချင်းအိမ်တစ်လုံးမှာတော့အရွယ်ဆုံးကလေးငယ်တွေရဲ့ရည်တံတွေနဲ့ပြန့်လွင့်နေပါတယ်တချို့ကလေးငယ်တွေကဆော့ကစားနေကြပြီးနောက်ကလေးတချို့နဲ့ဆဲကြောတတ်တချို့ကတော့ပကြီဆွဲနေကြပါတယ်ဒိုရီမီဖာဆိုရဲ့ဂီတတန်တွေလည်းတစ်ချက်ချက်လွင်ပြန်လာနေပါတယ်အဲ့ဒီနေရာကထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာရှိရဲ့မြန်မာရွှေပြောင်းတွေအတွက်ဖွင့်ထားတဲ့ပီတီအိမ်လို့နာမည်ပေးရတဲ့ခြံဝန်းလေးမှာပါ2023နှစ်စပိုင်းမှာဖွင့်ခဲ့တဲ့ဒီအိမ်လေးမှာအခုဆိုခလေးဆယ်ကျော်သက်နဲ့တက်ကြီးရွယ်အိုတင်နန်းသား300လောက်ရှိနေပါပြီအဲ့ဒီနေရာမှာရှိနေတဲ့သူတွေဟာမတူညီတဲ့အရက်တွေသာအသီးသီးကနေပုံစံမျိုးစုံရောက်လာကြသူတွေပါသူတို့တွေဟာမတူညီတဲ့အခြေအနေအမျိုးမျိုးကိုကြော်ဖြတ်ပြီးဒီနေရာကိုရောက်လာကြပေမယ့်တူညီရာတစ်ခုကတော့2021ဆက်အာနာတင်းချင်းကနေယူဆောင်လာတဲ့အခက်ခဲတွေနဲ့အန်ဒီရဲ့အမျိုးမျိုးကြားကနေမြန်မာပြည်ကထွက်ပြေးလာရသူတွေဖြစ်ပါတယ်ထိုင်းနိုင်ငံတွေကတရားမဝင်မြန်မာရွှေ့ပြောင်းနေဟာအလောက်ကအခွင့်လမ်းမရှိရနဲ့ထိုင်းအနာပိုင်တွေဖမ်းဆီးမှာကြောက်လို့အပြင်ကိုပုံမှန်ထွက်ပြီးမသွားလာရတဲ့အခြေအနေတွေကြောင့်စိတ်ဖိစီးမှုတွေနဲ့စိတ်ခံစားချက်မျိုးစုံရှိကြပါတယ်။ဒါပေမဲ့ခလေးလူငယ်သားမကတက်ကြီးရဲ့အတွက်ပါပကြီးအနုပညာနဲ့ဂီတသင်တဲ့16ခုလောက်ဖွင့်ထားပေးတဲ့ PTA Joint House ကတော့သူတို့အတွက်ကုလုံရာတစ်ခုဖြစ်လာခဲ့ပါတယ်။လူတွေရဲ့ဖြစ်စီမှုတွေကိုကူညီပေးဖို့ရည်ရွယ်တဲ့အတွက်အဲ့ဒီမှာစိတ်ပိုင်းဆိုင်ရာတိုင်ပင်ဆွေးနွေးပေးတဲ့အစီအစဉ်တွေလည်းရှိပါတယ်။ဒီနေရာကိုမဲဆောက်မှာဘာကြောင့်စတင်ဖြစ်ခဲ့လဲဆိုတာကိုတော့ Joint House PTA ရဲ့ပူးတွဲတည်ထောင်သူမန်နေဂျီကအခုလိုပြောပါတယ်
။ကျွန်မကအရင်အလုပ်အဟောင်းတစ်ခုမှလုပ်နေရင်းနဲ့ဒီအာနာသိန်းဖြစ်စဉ်ပြီးသွားတဲ့နောက်ပိုင်းမှာအရေးပေါ်ကူညီရေးတွေမှာကိုကိုယ်တိုင်ရောအဖွဲ့အစည်းတွေနဲ့ရောတက်နိုင်သလောက်ပူးပေါင်းပါဝင်ရင်းနဲ့ကျမကိုယ်တိုင်တွေ့ရှိလိုက်တာကကျမလည်းစိတ်သက်တော်တော်ကြတယ်။ဘာကြောင့်လဲဆိုတော့ကူညီရမယ့်လူကများပြီးတော့မှကျမတို့လုံနိုင်တဲ့စွမ်းအားကအရင်နေတယ်။ပြီးတော့လာတဲ့လူတိုင်းကလည်းငွေကြေးအထောက်ပံ့ကိုလိုချင်ကြတာမဟုတ်ဘူး။ငွေကြေးကတော့အရေးကြီးတယ်။ဒါပေမဲ့သူတို့ငွေကြေးသွားပေးလိုက်တိုင်းမှာဘာကိုခံစားရလဲဆိုတော့သူတို့ရဲ့ဂုဏ်သိက္ခာကိုထိခိုက်စေတယ်။ သူတို့အဓိကလိုချင်တာကဂုံတိတ်ခါရှိစွာနဲ့ဒီမှာနေရှင်တယ်အလုပ်လုပ်ရှင်တယ်တရားဝင်ခွင့်ရေးတွေရရှိစေရှင်တယ်ပေါ့နော်ပြောမယ်ဆိုရင်တော့အဲ့ခါမှာအဓိကကငွေကြေးကူညီတာနဲ့မလုံလောက်ဘူးသူတို့ရဲ့စိတ်ဓာတ်ပိုင်းဆိုင်ရာအရေးကြီးတယ်ကိုယ့်ရဲ့စိတ်ဓာတ်ကြံ့ခိုင်ဖို့အရေးကြီးတယ်ဆိုတာကိုတွေ့ရှိလာတဲ့ခါမှာအစီအစဉ်မျိုးတွေစီစဉ်နိုင်ရင်သိကောင်းမှာပဲဆိုမှကိုကိုယ်တိုင်လည်းအရင်ဆုံးစပြီးစဉ်းစားမိတယ
်မဲဆောက်ရောက်နေပြီတရားဝင်အထောက်အထားမရှိလို့အပြင်းအထန်လွတ်လွတ်လပ်လပ်ထွက်မကစားရတဲ့ကလေးတွေအတွက်လည်းPTA ကကစားဝတ်နေရတခုဖြစ်လာပါတယ်
ဆိုတော့တချို့မိဘတွေတက်နိုင်တဲ့အခါမှာသူတို့ကလေးတွေကိုဥပမာ Robinson လိုမျိုးကုံတိုက်ကိုခေါ်သွားတယ်ကလေးကစားကွင်းမှာသွားကစားခိုင်းတယ်ကလေးကိုပျော်ရွှင်စေဖို့ဒါပေမဲ့အဲ့ချိန်မှာဘာဖြစ်လဲဆိုတော့ရဲဝိစုံနဲ့ရဲသားနှစ်ယောက်ကအဲကုံတိုက်ထဲကိုဝင်လာတာကိုတွေ့လာနေအောင်မိဘရောကလေးရောကကြောက်ပြီးကြောက်တော့သူတို့ဟိုအိုက်နာလေးရနေပဲထွက်ပြေးရတော့မလို့လို့တခုခုအဲ့လိုမျိုးဖြစ်တယ်ကလေးဆိုရင်လည်းအဲသူများနိုင်ငံမှာလာနေတဲ့အခါမှာလွတ်လွတ်လပ်လပ်မကစားရအောင်သူညာလို့ဘေးအိမ်ကမကြိုက်လို့သွားတိုင်တာနဲ့ဆိုမိဘတို့မစော့ရအောင်ဒါပေမဲ့ဒီ dry house ပေါ်လာပြီလို့ပြောတဲ့အခါမှာဒီဝင်းထဲမှာဝင်လာရင်ရဲမလာဘူးရဲမဖမ်းဘူးဆိုတဲ့အသည့်မျိုးပေါ့နော်အဲအဲ့လိုမျိုးတွေခံစားရတဲ့အတွက်ကြောင့်ဒါသူတို့အတွက်ဟိုနေရာလေးတစ်ခုပေါ့
dry house မှာကလေးငယ်တွေအတွက်တင်မဟုတ်ပဲမိသားစုနဲ့အတူတူရွှေ့ပြောင်းလာတဲ့အသက်50 60ကျော်လူကြီးတွေအတွက်လည်းနေရာတစ်ခုရှိပါတယ်မန်နေဂျာက
ဟုတ်အခုလက်ရှိဖွင့်နေတဲ့ဒီတက်55နှစ်နဲ့အထက်လူကြီးတွေအိမ်မှာနေနေရတာသူတို့လည်းဒီမှာနေနေနေဘယ်မှလည်းမသွားအောင်အဖော်ကြီးလည်းမရှိဘူးဆိုတော့ကျမတို့အသက်80ကျော်ဒီ volunteer ပေါ့နော်အမျိုးသမီးတယောက်ကသူ့ရဲ့ပညာလေးကိုသူဝေမျှခြင်းနဲ့သူကိုယ်တိုင်လည်းအသက်80ကျော်အထိအလုပ်လုပ်နေသေးတာတွေကိုမြန်မာလူမျိုးတွေကိုသိစေချင်တယ်ဆိုမှဒီเออซาบ่เนาะตะชาနိုင်ငံသူပေါ့သူကလာပြီးတော့သူရဲ့အချိန်နဲ့ပညာကိုလာပြီးဝေမျှတဲ့အခါမှာကြီးညာလိုက်တဲ့အခါမှာအမျိုးဘာပေါ့နော် NDG NK ကြီးတွေအဲ10ယောက်ပေါ့လာ join ကြတယ်ကျမတို့သူတို့ကြိုပို့ပေးတယ်ပေါ့နော်သူတို့လာတဲ့အခါမှာသူတို့တက်တူရေတူချင်းတွေတွေ့ကြ sharing လုပ်ကြဖုန်တွေရိုက်ကြနေသူတို့အရန်ပျော်တာတွေ့တော့ကိုယ်တွေလည်းစိတ်ချမ်းသာပါတယ
်အသက်68နှစ်အရွယ်ဦးဘိုက
ဒီလိုထိုင်နေကိုဘလို့မှအဆင်မပြေတော့ဘူးဒါကြောင့်ငါတို့မိသားစုအားလုံးကဒီလိုပဲအခုလိုထွက်လာရကြတာတော့တော့လေဒီမှာဘာမှလုပ်စားမှမရှိတာခလေးထိတ်လိုက်ဒီလိုပဲအဆင်ပြေတာဟိုကလောက်တဲ့တရားလုံးဒီလိုပဲနေတယ်ကငါတို့မှအရှိန်ကုန်သွားတာပဲအဲ့ဒီမှာလည်းဒီလိုပဲတောင်းတင်းမြောက်တွေစဉ်းစားရနေငေးနေရတယ်ဘဟုငေးဒီငေးနေတမီလို့တော့ငါတို့ရှိတ်ဆက်ပြေတယ်တင်းနာတက်ဖို့တော့ပေါ့အဲ့မှာပေါင်းတင်းကိုတဲ့ကိုလိုရွယ်သူတွေပဲတွေ့တော့တယ်သူတို့နဲ့တွေ့ပြီးတော့ပြောလိုက်ဆိုလိုက်ဒီလိုပဲသူတို့အကြောင်းကိုလည်းသိရတော့အော်ငါလည်းသူတို့လိုပါလားဆိုပြီးတော့ကိုကိုလည်းစဉ်းစားပြီးတော့ကိုကိုလည်းကိုပြန်နှစ်သိမ့်မိရတာပေါ့
အကြောင်းမျိုးမျိုးကြောင့်နေရက်စွန့်ခွာထွက်ပြေးရတဲ့ကလေးတွေမှာအသက်အရွယ်ကိုလိုက်ပြီးတော့စိတ်ပူပန်မှုနဲ့စိတ်ခံစားမှုအမျိုးမျိုးရှိတတ်ကြရဲလို့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ကျန်းမာရေးဝန်ကြီးဌာနကအစီအစဉ်နဲ့တယ်လီကျန်းမာအစီအစဉ်ရဲ့စိတ်ကျန်းမာရေးအထူးကူဆရာဝန်ဒေါက်တာစပရင်ကပြောပါတယ်
ဒီတိတ်ငယ်တဲ့ကလေးတွေဆိုရင်လေဒီစိတ်ပူပန်မှုပေါ့နော်ဘာတွေဖြစ်လို့ဖြစ်မှမသိပဲနဲ့အသက်အန္တရာယ်ကိုရင်ဆိုင်ရတယ်လူကြီးတွေကလည်းအဲဒီကြောက်ရွံ့ဆိုးရင်ရတယ်မလုံခြုံနဲ့အဲဘေးအန္တရာယ်ကိုရင်ဆိုင်နေရတဲ့အချိန်မှာသူတို့တွေကဘာမှနားမလည်နိုင်ပဲနဲ့ဘာဖြစ်လို့ဖြစ်မှမသိတော့ပဲနဲ့စိတ်တွေချုပ်ထွေးတာဖိစီးတာဒါတွေဖြစ်တတ်ပါတယ်အဲနောက်နည်းနည်းကြီးလာတဲ့ကလေးတွေမှာကျတော့အတိတ်ပဲဒီဘာတွေဖြစ်နေလဲဆိုတော့နည်းနည်းပပနားလည်လာတယ်အဲအဲ့ဒီအရွယ်မှာကြတော့သူတို့လည်းရွေးချယ်လို့မရတော့ကြတော့ဒီစိတ်ထဲမှာလူချင်းနဲ့အတူမလုံခြုံမှုတွေအဲပေါ့နော်ကြောက်ရွံ့ရတာတွေတခါကိုယ်မျက်စိရှိမှာဒီ violence တွေကိုကြုံတွေ့ရတဲ့အခါမှာဒါတွေပုံမှန်သူတို့အဲနားလဲမနားမလဲနိုင်နားဝေခွဲမရတာဒါမျိုးတွေလည်းဖြစ်တတ်ပါတယ
်အခုလိုကြုံရတဲ့ငရွယ်တဲ့ကလေးငယ်တွေမှာဆိုရင်ငိုရိုကြည်ကြတာနဲ့အစာမစားတာညမအိတ်တာစတဲ့ပုံစံတွေနဲ့တုတ်ပြန်တက်ကြရဲလို့သူကဖြည့်ပြောပါတယ်
နောက်တစ်ခါအကျဉ်းကြီးပေါ့ဘလောက်တစ်ခါဘလောက်သွားရသလဲပေါ့နော်ဟိုနားရောက်တော့လေပြေးရပြန်ဒီနားရောက်တော့လေပြေးရပြန်ဆိုရင်လည်းကလေးတွေကဒါတွေကိုဟိုစိတ်ကြမ်းမရည်ကိုထိခိုက်ဖို့ဟိုအရကအခွင့်အလမ်းကပုံများလာတာပေါ့နော်ထွက်ပြေးကြတဲ့အချိန်မှာပေါ့လေမိဘနဲ့အတူတူရှိတာမရှိတာကအင်မတန်အရေးပါတယ်လို့သူတို့ပြောပါတယ်ဘာလို့လဲဆိုတော့မိဘနဲ့အတူတူရှိတယ်ဆိုရင်တော့ဒီမိဘကဟိုသူတို့ယုံကြည်ရတဲ့သူတွေနဲ့ရှိနေတာဆိုတော့သူတို့စိတ်ထဲမှာအားငယ်အောင်တော့နည်းနည်းအားကိုးရှိသေးတာပေါ့နော်အလိုမဟုတ်ဘဲနဲ့မိဘနဲ့တကွဲတပြားစီအဲထွက်ပြေးတင်းချောင်ရတဲ့ကလေးမျိုးဆိုရင်ကျတော့စိတ်ဓာတ်ရာပို့ပြီးတော့ကြီးမာတာပေါ့
ဒီလိုအရေးပါတဲ့ဆောက်ရှောက်မှုတွေပေးနေပေမဲ့လည်း PTA နဲ့ဒီကိုလာမဲ့ကလေးလူကြီးတွေမှာတွာလာစေင်းနဲ့လုံခြုံရေးစိန်ခေါ်မှုတွေရင်ဆိုင်နေရပါတယ် စိန်ခေါ်မှုရဲ့အကြောင်းမန်နေဂျီကပြောပြထားပါတယ်။
စိန်ခေါ်မှုတွေကတော့အများကြီးပဲပေါ့။အဲ့ထဲမှာ highlight နှစ်ခုကတော့အဓိကကတော့ဗာလဲဆိုတော့ဒီကျမတို့အစကတည်းကတော့ဒီအလုပ်ကိုမလုပ်ခင်ကတည်းကတော့ဒီမဲဆောက်မြို့ရဲ့အခြေအနေရပေါ့နော်။ဒီအဖန်စီတွေရှိတာကတော့ဟိုအရင်ကတည်းကပါအခုမှမဟုတ်ဘူးဆိုတော့ကျမတို့ဒီ dry house ကိုလာတဲ့ခါမှာကျမတို့ကအကျိုးပို့မလုပ်ပေးနိုင်ဘူး။အဲပထမဦးဆုံးဒီစလုပ်တဲ့ခါမှာတော့ကျမတို့ကကျူပို့ပေးနိုင်ဖို့စီစဉ်တယ်။တကယ်တကယ်နဲ့လက်တွေ့လှုပ်လိုက်တဲ့ခါမှာကျတော့အရန်ခတ်သွားတယ်မလုံနိုင်ဘူးဒါပေမဲ့ခုနလိုမျိုးပေါ့အသက်ကြီးရွယ်ဦးတွေ၄50ယောက်ကြတော့ကျမတို့ကြူပေးနိုင်တယ်ဒါပေမဲ့အတန်းအားလုံးရဲ့အကြောင်းသားအားလုံးကိုလိုက်ကြူဖို့ကြတော့ကျမတို့အဆင်မပြေဘူးအဲ့ဒီအပေါ်မှာလည်းကျမတို့စိန်ခေါ်ချက်နဲ့ဒီအားနည်းချက်ရှိတယ်ပေါ့နော
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်ဒီစီစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ဒို့အတန်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။အခုဆက်လက်ပြီးတော့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါအောင်မယ်။ရွေးကောက်ပွဲရှိတာနဲ့ဒီမိုကရေစီလို့ပြောလို့ရပါသလား။ဦးသိန်းစိန်အစိုးရလက်ထက်2021ခုနှစ်ကနေ2022ခုနှစ်ကာလအထိဒီမိုကရေစီကာလဟုတ်ပါသလားပညာရဆိုင်ရာသတ်မှတ်ချက်ကဒီမိုကရေစီကိုဗာနဲ့တိုင်းတာပြောဆိုကြပါသလဲဇာယိတ်ဆရာမတော်ရာအေးလဲနဲ့ဦးတင်မောင်တန်းတို့ကဒီတစ်ပတ်မှာဆွေးနွေးထားပါတယ်
ဒီပတ်မှာတော့ academic သုတေနစာပေတွေကနေမှ democracy နဲ့လူခွင့်ရေးဆိုင်ရာကိစ္စရပ်တွေပေါ်မှာဘယ်လိုမြင်ရလဲဆိုတဲ့စာရန်းတွေနဲ့စတင်မိတ်ဆက်ပေးချင်ပါတယ်စာရန်းရဲ့ခေါင်းစဉ်ကတော့ liberalization transition and consolidation ဆိုပြီးတော့အင်္ဂလိပ်လိုပေးထားပါတယ်ဒီပတ်ဒီစာရန်းကြောင်းလေးကိုတင်ပြဖို့ဖိတ်ခေါ်ထားသူကတော့ကနေဒါနိုင်ငံ Macmaster Tech တို့မှာနိုင်ငံရေးသိပ္ပံပဒရက်ကိုပါဂူဝက်တင်တဲ့အတွက်လေ့လာနေတဲ့စာရေးဆရာမတော်တာအေးလက်ဖြစ်ပါလေ။မိုင်လက်ရေကျွန်တော်တို့စောစောကပြောတဲ့စာတန်းလေးအကြောင်းစပြီးပြောကြအောင်ပြ။
အစောမေးဆက်ပေးခဲ့တယ်ပေါ့နော်အဲသူအာနာကိုစုကင်ထားမှုကိုဖြေလျှော့တာနောက်ပြီးတော့အသွင်ကူးပြောင်းတဲ့နီလန်းတွေနဲ့ဒီမိုကရေစီအမြင့်တွေခိုင်အောင်တည်ဆောက်ထားတိဆောက်တဲ့အပိုင်းတွေကိုသူသုံးသပ်ပြထားပါတယ်အဲ့တော့ပညာရေးဆိုင်ရာဒီစာရန်အတွက်သူကတောင်ပိုင်းနဲ့အရှေ့ဥရောပနောက်ပြီးတော့တောင်အမေရိကနဲ့အမေရိကအလယ်ပိုင်းနောက်ပြီးတော့အရင်တော့ဆိုဗီယက်ပြည်ထောင်စုကခွဲထွက်လာတဲ့နိုင်ငံတွေရဲ့နောက်ပြီးတော့အရှေ့အလယ်ပိုင်းနဲ့အာဖရိကမြောက်ပိုင်းပေါ့နော်အဲ့ဒေတာကစုစုပေါင်းနိုင်ငံ30ရဲ့ဒီနိုင်ငံရေးဖြစ်လျှော့မှုအသွင်ကူးပြောင်းမှုနဲ့ဒီမိုကရေစီတိဆောက်ရေးဖြစ်စဉ်တွေသူလေ့လာထားပါသူကလေ့လာမှုအနေနဲ့တော့ဒီ1984ရာနေပြီးတော့2000ပြည့်နှစ်အတော်အတွင်းဖြစ်စဉ်တွေပေါ့နော်ဆိုတော့ဒါကဒီဒီမိုကရေစီတတိယလှိုင်းမှာပါဝင်စည်းမျောခဲ့တဲ့နိုင်ငံတွေရဲ့ဖြစ်စဉ်ကိုလေ့လာတယ်လို့ပြောလို့ရပါတယ်အဲ့မှာသူကတော့ဒီနိုင်ငံရေးဖြစ်လျှော့တယ်ဆိုတာဘယ်လိုသတ်မှတ်မလဲနောက်ပြီးတော့အသွင်ကူးပြောင်းရေးတွေကဘယ်လိုပုံစံလဲနောက်တစ်ခုကဒီမိုကရေစီအမြင့်တွေခိုင်မအောင်တိဆောက်တယ်ဆိုတာဘယ်လိုအချက်တွေပေါ်မှာဆန်းစစ်တယ်လဲပေါ့နော်စသဖြင့်ညွှန်းကိန်းတွေသတ်မှတ်ပြီးတော့အကဲဖြတ်ထားပါတယ်ရလာတဲ့ကိန်းဂဏန်းအချက်လက်တွေပေါ်မူတည်ပြီးတော့ဆန်းစစ်တယ်လေ့လာချက်ပေါ့နော်အဲ့တော့ဆရာမိတ်ဆက်ပေးခဲ့တယ်လို့ပဲဒီသောတာရှင်တွေနဲ့ဒီစာတန်းနဲ့သူတွေနဲ့ရလက်တွေပေါ်ထပ်ပြီးဖြစ်ဆွတ်ချင်တာဆွေးနွေးချင်တာနောက်ပြီးထောက်ပြချင်တာလည်းရှိမှာပါဒါပေမဲ့ခုတော့ကျွန်တော်တို့ကတ်တက်ရဒီအစီအစဉ်ကလည်းပညာရေးဆိုင်အညာစာတန်းတွေကိုမိတ်ဆက်သဘောဖြစ်တဲ့အတွက်ဒီထဲကသူ့ရဲ့လူရင်းနဲ့တွေ့ရှိချက်တွေပဲဝင်ရသွားဖို့စိတ်ကူးပါတယ်ဆရာ
ဟုတ်ကဲ့အဖွင့်လို့ကျွန်တော်ပြောတဲ့ချုပ်ပယ်ထားတာတွေကိုရှော့ပေါ်တဲ့နိုင်ငံရေးအလုပ်ငန်းတွေပေါ့เนาะဆိုတော့အဲ့ဒီမှာဘာချက်တွေများပါလဲဆိုတော့ပါတယ်လို့စာတန်းကပြောပါတယ
်အဲ့ဒီမှာဆိုရင် तू ကပထမဆုံးသတိထားမိတာတော့ဒီနိုင်ငံကြီးဖြစ်ရှုံးမှုဆိုတိုင်းကလည်းဒီမိုကရေစီမမြေပြန်မှုပေါ့နော်ဘာလို့လဲဆိုတော့အာဏာရှင်တွေကသူတို့အာဏာဆက်လက်တည်မြဲဖို့ဖြစ်ရှုံးပြီးတော့ပုံစံပြောင်းတာမျိုးလည်းဖြစ်နိုင်ပါလေအဲ့ဒါလိုပဲဒီနိုင်ငံကြီးဖြစ်ရှုံးမှုကိုတေချာမလို့ပဲနဲ့ဒီမိုကရေစီတိဆောက်တယ်ဆိုတာပြန်ဆိုတာလည်းယုံကြည်မရှိပြန်ဘူးဘာလို့လဲဆိုတော့အဲ့ဒါလည်းအထူးရောမဲဖြစ်နေပြန်ပေါ့နော်ဆိုတော့ဒီမှာကသူကနိုင်ငံကြီးဖြစ်ရှုံးမှုဆိုတာကိုနိုင်ငံတော်ဒါမှမဟုတ်တတိယအဖွဲ့ဒီ third parties တွေကလူလူအပေါ်တရားဥပဒေကိုသွေးဖြီးပြီးတော့ကျူးလွန်နဲ့နိုင်ထက်စီးနှင်းမှုတွေမရှိအောင်တူးချင်းရဲ့လူသားရပိုင်ခွင့်တွေတေချာရင်ရမှုရှိအောင်လုပ်ပေးတဲ့ဖြစ်စဉ်လို့ဆိုပါတယ်ဥပမာအာဏာပိုင်တွေ နှိမ့်ဆက်ညှင်းပန်းမှုမရှိအောင်ပေါ့နော်ဥပဒေရေးကိစ္စတွေမှာလည်းလွတ်လပ်မြတ်တာတရားစီရင်မှုတွေဖြစ်အောင်နေရာလွတ်လပ်ခွင့်ရှိအောင်လွတ်လပ်စွာပြောဆိုစည်းရုံးခွင့်ဆန္ဒပြခွင့်ယုံကြည်ခွင့်အစသဖြင့်ပြည်ကိုကျသဖြစ်ပေါ့အဲ့လေအဲ့ဒီနိုင်ငံရေးဖြေလျှော်မှုလုပ်တဲ့အခါမှာဒါလေးကိုထည့်သွင်းစဉ်းစားရပါတယ်အဲ့တော့သူရဲ့ဟိုပေါ့နော်ဟိုအဲ့ထက်မှာဆိုရင်သူအချက်ခုနှစ်ချက်နဲ့တိုင်းတာပဲပေါ့နော်အဲ့မှာလူအခွင့်ရေးအတွက်လူစုကိုလေးလေးနဲ့နဲ့ဂရိပြုထားတာနောက်ပြီးတော့သဘောတူညီမှုပေးထားတာနောက်ပြီးတော့ဒီနိုင်ငံရေးအကျဉ်းသားတွေလုံးဝသမဟုတ်လုံးဝနှိပါမရှိသေးတော့တာနောက်ပြီးလူစုရဲ့စန့်ကျင်ဆန္ဒပြမှုတွေအပေါ်မှာလည်းခံနိုင်ရရှိလာတာနောက်ပြီးတော့အမိခိုကင်းတဲ့နိုင်ငံရေးပါတီတွေထူထောင်တာကိုလည်းတရားဝင်အတိအမှတ်ပြုတာပြီးတော့သူရဲ့အချက်တွေထက်မှာလွတ်လပ်အဲ့လို့တော်တဲ့မှာအတိုက်ခံပါတီအနေဆုံးတစ်ခုရှိနေတာပေါ့နော်။နောက်ပြီးတော့ဒီသမဂ္ဂလူမျိုးတွေကိုအစိုးရကမှနိုင်ငံတော်ရဲ့စီမံမှုအောက်ကနေလွတ်ကင်းစေတာပြီးတော့တင်းစားတွေကိုလည်းလွတ်လပ်ပြီးအမှုခိုကင်းစေတာပေါ့နော်။အဲ့အချက်တည်းပါဝင်ပါလေဆရာ
။ဟုတ်ပါတယ်။ယေဘုယားအဖင်အဖင့်လို့ပြောတဲ့ကိစ္စမှာကျွန်တော်တို့အုပ်စုသုံးစုခွဲလို့ရမယ်ထင်ပါတယ်။ပထမတစ်ခုကတော့စောစောကဆရာမပြောတော့လို့ပဲလူခွင့်ရေးဆိုင်ရာကိစ္စရတယ်ဖြစ်တယ်။ဒုတိယကတော့ကျွန်တော်တို့ပါတီနဲ့အဖွဲ့အစည်းဆိုင်ရာကိစ္စရာတွေဖြစ်တယ်အလို့သမသမကတို့ပါတီတို့ပေါ့နော်နောက်တတိယကတော့သတင်းမီဒီယာလွတ်လပ်ခွင့်ဆိုင်ရာတက်ပါနော်ဒီသုံးခုမှာချုပ်ကင်ထားတာတွေကိုဖြည့်လျှော့ပေးလိုက်တာပြုပါဟုတ်ကဲ့အသွင်ကူးပြောင်းမှုကဆိုတဲ့မှာရောဘယ်လိုချက်တဲ့တွေနဲ့သူကတိုင်းတာလဲခင်ဗျာ
အသွင်ကူးပြောင်းရေးကိစ္စမှာတော့သူက scale ရှိခုထားရှိရပေါ့နော်သူကြည့်တဲ့အချက်ကအဲ့မှာဒီအစိုးရကိုစန့်ကျင်တဲ့နိုင်ငံရေးလူမှုရေးလှုပ်ရှားမှုတွေအင်အားစုတွေကိုညှိနှိုင်းရေးဖြစ်စဉ်မှာပါဝင်စေတာပေါ့လေအဲ့နံပါတ်1နံပါတ်2အချက်ကတော့ဒီအစိုးရရဲ့ကိတုရေးရမူဝါဒတွေနဲ့ပတ်သက်လာရင်မကျေလည်တာရှိရင်ပြုမှုလင်းနဲ့ဆွေးနွေးနိုင်ခွင့်ရှိတာအဲပြီးတော့အာဏာရှိသူတွေရဲ့တရားမဲ့ပြုကျင့်မှုတွေကိုကန့်သတ်နိုင်တဲ့ဥပဒေဝင်ကိုစပြီးတော့ကျင့်သုံးလာတာပြင်ဆင်လာတာပေါ့နော်နောက်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ဒီဥပဒေရေးရပြောင်းလဲမှုတွေမှာအကျွမ်းမဲ့အာဏာသုံးပြီးဆွတ်ဖက်တာမျိုးတွေမရှိသေးတော့တာအဲပြီးတော့နိုင်ငံသားအားလုံးအတွက်လွတ်လပ်ပြီးတော့ဒဏ်ထူညီများမှုရှိစေမယ့်အခွင့်အရေးတွေကိုအမခံပေးနိုင်တဲ့အခြေခံဥပဒေလိုမျိုးပေါ့နော်ရေးဆွဲအတည်ပြုတာနောက်ပြီးတော့အခြေခံကြတဲ့မဲပေးအတည်ပြုမှုတွေဥပမာပြည်လုံးကျွဆန္ဒခံယူပွဲလိုဟာမျိုးပေါ့နော်အဲအဲ့လိုမျိုးမဲပေးအတည်ပြုပွဲတွေကိုလည်းလွတ်လပ်ပြီးတရားမျှတဆိုတာကျင့်ပါပေးတာနောက်ပြီးတော့အဲ့ရလက်တွေကိုကြည်ကြည်ပြန့်ပြန့်လက်ခံနိုင်ပါဝင်ပါတယ်ဒါတော့ तू ကအသွင်ကူးပြောင်းရေးမှာဘယ်လောက်ထိစွမ်းစားနိုင်ပြင်းပြနိုင်ပေါ့နော်အောင်မြင်ခဲ့တယ်ဆိုတော့တိုင်းတာတဲ့အချက်တွေပါနောက်ဆုံးအဲ့ဥပစာတွေကတော့ဒါဟိုအသွင်ကူးပြောင်းတာပေါ့နော်နောက်ဆုံးအဆင့်ကြောင်မှာဒီမိုကရေစီတိစောက်ရေးကိုကြောင်ပြောပါတယ
်ဟုတ်ကဲ့အဲကျွန်တော်တို့ပြန်ကြည့်လိုက်လို့ရှိရင်ပြန်ချုပ်လိုက်လို့ရှိရင်တော့ပြည်စုံဆွေးနွေးရေးရှိကိုရှိရပါမယ်ဒါကူးပြောင်းလို့အခုလို့ကျွန်တော်တို့ပြောပြီဆိုလို့ရှိရင်အစိုးရနဲ့နော်အတိုက်ခံနဲ့နော်ဒါတွေ့ဆုံဆွေးနွေးရေးရှိကိုရှိရပါမယ်ဒုတိယမူဝါဒကွဲပြားမှုတွေရှိလာလို့ရှိရင်အတိမတ်ပြုမှုတွေဒါလည်းရှိရမယ်နောက်ပြီးတော့ဖွဲ့စည်းပုံနဲ့ဥပဒေရေးရာကိစ္စရတယ်ဒါကင်ွယ်ရပါမယ်နော်ဘလို့ကူးပြောင်းမလဲအနာဂတ်ကိုဘလို့သွားမလဲပေါင်ဝင်ပတ်သက်တဲ့အဖွဲ့အစည်းတွေနဲ့တွေ့ဆုံဆွေးနွေးညှိနှိုင်းပြီးရအဲ့ဒီကနေထွက်လာတာဒီမှာဖွဲ့စည်းပုံရေးတဲ့ဟာရှိမှအတွင်ကူးပြောင်းတယ်လို့ဒါဒီစာတမ်းမှာသူတို့ကသတ်မှတ်ပါတယ်ဒီစာတမ်းကလည်းခုနပြောတဲ့ဒီမိုကရေစီကိုနဲ့ပတ်သက်တဲ့လေ့လာထားတဲ့စာတမ်းတွေကနေမှအတွင်ကူးပြောင်းရေးဆိုတာဘာကိုဆိုတာတောင်လဲဆိုတဲ့တိုက်တာမှုကိုဆွဲထုတ်လိုက်တာပြီးမှအဲ့ဒီခုနအဖွဲ့စည်းပုံအရဥရေရကြောင်းတဲ့ရွေးကောက်ပွဲအလုံးတရားမျှတတဲ့ပါဝင်နိုင်တဲ့ရွေးကောက်ပွဲကျင်းပတာမျိုးတွေကိုလည်းဒါမှသာအသွင်ကူးပြောင်းရေးရဲ့လက္ခဏာတွေပြီးပြည့်စုံတယ်လို့ပြောပါအဲ့ဒီနောက်ပိုင်းကျမှဒီမိုကရေစီကိုခိုင်မအောင်เนาะကျွန်တော်တို့တည်ရပါတယ်ဆောင်ရွက်ရပါတယ်เนาะနိုင်ငံတော်တော်များများမှာသူ့ဒေတာလိုက်ကြုံရတာနေတွေကိုအဲတွေ့ရပါတယ်ဒီထဲမှာဒီအဖွင့်ရဲ့အကူရဲ့အခိုင်ရဲ့တော့ဘူးကိုဆမကြည့်လိုက်တဲ့အခါမှာဆမအနေနဲ့ဆိုရင်မြန်မာနိုင်ငံနဲ့ညွယ်ပြီးတော့ဘလို့တင်ငန်းစာမျိုးရတယ်လို့ပြောချင်ပါတယ
်။ကျွန်မတို့ကဒီဟိုပထမဆုံးနိုင်ငံရေးဖြေလျှော့ပေးတယ်ပေါ့နော်နိုင်ငံရေးဖြေလျှော့ပေးတယ်နောက်ပြီးတော့ဒီအသွင်ကူးပြောင်းတယ်နောက်ဒီမိုကရေစီခိုင်မအောင်လှုပ်ဆောင်ရေးဆိုတော့ဒါတော့အားလုံးလည်းထင်တာမြင်ပါတာပါကျွန်မတို့ဒီဒီမိုကရေစီကိုခိုင်မအောင်တိဆောက်တဲ့အဆင့်တောင်ကျွန်မတို့မရောက်နိုင်ဘူးပေါ့နော်ဒါကဟိုလမ်းခုလက်မှာပဲကျွန်မတို့နောက်ကျောင်းပြန်လှည့်သွားတဲ့အချိန်မျိုးရှိတယ်နောက်ပြီးတော့သူ့စာတဲ့အရာပြန်ကျွန်မတို့ပြန်ကြည့်နိုင်မယ်ဆိုရင်ရေကောက်ပွဲကျင်းပရုံနဲ့လည်းကျွန်မတို့ကဒီမိုကရေစီမမြင်နိုင်သေးဘူးဆိုတော့ကျွန်မတို့အသွင်ကူးပြောင်းရေးကိစ္စမှာရောဒီဖြေလျှော့ပေးရတဲ့အပိုင်းမှာရောတော်တော်ကြီးကိုအချိန်ကြာကြာယူခဲ့ရတယ်ဘာလို့ဆိုတော့အင်အားစုတွေကလည်းများတယ်ပေါ့နော်နောက်ပြီးတော့ကျွန်မတို့အလုံးစုံပေါင်းဝင်နိုင်မှုမှာလည်းစိုးစားတဲ့အပိုင်းမှာလည်းခက်ခဲမှုတွေရှိခဲ့တယ်ခုတော့နောက်ကျောင်းပြန်လှည့်သွားတယ်ဆိုတော့ဒီဒီမိုကရေစီတိဆောက်ရေးဖြစ်စဉ်ဆိုတာကတစင်ပြီးမှတစင်အောင်မြင်ဖို့ဆိုတာ ချက်ကိုတစင်းတစင်းကလည်းအများကြီးကြာပြီးတော့ဒီချိန်မှာလည်းအများကြီးအဲဟိုဘယ်လိုပြောမလဲ risk တွေပေါ့နော်ဟိုကြုံနိုင်တဲ့ antigen တွေနဲ့နောက်ကျောင်းမဲ့လည်းအခြေအနေကလည်းအခြေမျိုးရှိနိုင်တယ်ဆိုတာမျိုးလည်းပြန်သတိပြုမိပါတယ်ဆရာ
ဟုတ်ကဲ့အဲကျေးဇူးအများကြီးတင်ပါတယ်ဆရာကြီးဟုတ်ကဲ့ကျွန်တော်တို့စောစောကဆက်မတင်ပြသွားတယ်လို့ပဲပြန်ကြည့်လိုက်မလို့ရှိရင်မြန်မာနိုင်ငံရဲ့2017ကနေ2020ဒီကာလဟာအဖွင့်ကာလလို့ပဲပြောလို့ရမှာပါအခုကာလလို့ပြောမယ်ပြောအောင်ကကျွန်တော်တို့ကဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေရသဘောတူညီချက်မရရှိနေပါဘူးเนาะညဉ့်ညိုင်းဆွေးနွေးပွဲရဲ့အဆင့်တစ်ဆင့်နောက်ဆုံးအဆင့်တစ်ဆင့်အနေနဲ့တွေ့ဆုံဆွေးနွေးရင်နိုင်ငံရေးဆွေးနွေးပွဲကျင်းပပြီးတော့မှဖွဲ့စည်းအုပ်ပုံအုပ်ချုပ်ပုံအခြေခံဥပဒေကိုပြောင်းလဲကြမယ်လို့ရည်ရွယ်ခဲ့ပါတယ်အဲ့ဒီအချိန်မတိုင်းမှာပဲကျွန်တော်ဘာသာတင်သွားခဲ့တဲ့အတွက်ကြောင့်မို့လို့နောက်ကြောင်းပြန်လေတော့ကြည့်တာဖြစ်ပါတယ်เนาะဆိုတော့ဒါကြောင့်မို့လို့ကျွန်တော်တို့ရှေ့လျှောက်ရမယ်ခင်ကြီးကအဝေးကြီးတန်နေတယ်လို့ဆရာမပြောသလိုပဲအဲပြောရမလို့ဖြစ်နေပါတယ်เนาะဘယ်လိုပဲဖြစ်ဖြစ်လျှောက်တော့လျှောက်ကြအောင်ပါအဲ့ဒီခီးကကြမ်းကျင်နဲ့ကြမ်းပါမယ်အခုဆွေးနွေးတင်ပြသွားခဲ့တာကတော့ကနေဒါနိုင်ငံ Macbuster Tech Group မှာအငိုင်းသိပ္ပံပညာသင်နေတဲ့ဆရာမဟောကအေးလက်ဖြစ်ပါတယ်ကျွန်တော်တမောင်တမ
်းဦးတမောင်တမ်းအပစင်တင်ဆက်တဲ့ဒီမိုကရေစီလူခွင့်ရဲ့ခေပြိုင်ကဘာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ VOA ရဲ့တနင်္ဂနွေနေ့မနက်ဖက်အတန်လွင်အစီအစဉ်တွေကို Washington DC မြို့တော်ကနေဓာတ်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့မကြာခင်မှာပဲအပစင်ကဏ္ဍတွေကိုတင်ပြပေးပါအောင်မယ်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
တနင်္ဂနွေနေ့မနက်ဖက်ရေဒီယိုရုပ်သံအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းနိုမီတာ25 kHz 11133ညလိုင်းနိုမီတာ40 kHz 9133ညလိုင်းနိုမီတာ51 kHz 9805တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်။ဆက်လက်ပြီးတော့ပတ်စင်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကမ္ဘာစားတဲ့အစီအစဉ်တွေကိုတင်ဆက်အောင်မှာဖြစ်ပါတယ်။အခုပထမအဆုံးအနေနဲ့ကတော့အာရှနိုင်ငံရေးအစီအစဉ်ကိုတင်ပြပေးပါမယ်။ဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာအာဆီယံထိပ်သီးအစည်းအဝေးနဲ့မတည်မငြိမ်ဖြစ်နေတဲ့ပါကစ္စတန်နိုင်ငံရေးနောက်ခံအကြောင်းရင်းတချို့ဒါအပြင်မကြပြီးဂျပန်မှာကျင်းပတော့မဲ့ G7 ထိပ်သီးအစည်းအဝေးတွေအကြောင်းကိုကျွန်တော်ကပဲစူးစီးတင်ပြပေးပါမယ
်ချက်တောင်အာရှအသင်းအာဆီယံရဲ့42ကြိမ်မြောက်ထိပ်သီးအစည်းအဝေးကိုအင်ဒိုနီးရှားနိုင်ငံပင်လယ်ကမ်းခြင်မြို့လပွန်ဘာဂျိုမှာဧပြီလ9ရက်နေ့ကနေ17ရက်နေ့အထိကျင်းပခဲ့ပါတယ်။ဒီအစည်းအဝေးကနေမြန်မာနိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုတွေရပ်ဆိုင်ပြီးတွဲဆုံဆွေးနွေးဖြစ်ရှင်းဖို့တိုက်တွန်းခဲ့သလိုမြန်မာအရေးတိုးတက်လာအောင်အာဆီယံအနေနဲ့လှုံ့ဆော်နိုင်ခြင်းမရှိဘူးလို့လည်းလက်ရှိဥက္ကဋ္ဌအင်ဒိုနီးရှားကဝန်ခံခဲ့ပါတယ်။မြန်မာအရေးဖြေရှင်းနိုင်ဖို့နဲ့ဘုံသဘောတူညီချက်5ရပ်အကောင်အထည်ဖော်နိုင်ရေးအတွက်စစ်ကောင်စီအပါအဝင်ဘသူနဲ့မဆိုစတင်တွစ်ဆုံဆွေးနွေးသွားမယ်လို့အစည်းအဝေးနောက်ဆုံးနေ့ဂျာတာပရင်းနေ့မှာသမရဂျိုကိုဝီဒိုဒိုကပြောကြားခဲ့ပါတယ
်ပန်တီဒရာအန် terhadap nilai-nilai kemanusiaan tidak bisa ditoleransi
လူအခွင့်အရေးချိုးဖောက်မှုတွေဟာလက်ခံနိုင်စရာလုံးဝမရှိပါဘူးဒါအပြင်အာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်5ရပ်အရမြန်မာနိုင်ငံရဲ့အချက်အလက်မှာပါဝင်နေတဲ့အဖွဲ့အစည်းတွေအားလုံးဖြစ်တွေ့ဆက်ဆံလှုံ့ဆော်သွားရမှာဖြစ်ပါတယ်အားလုံးပါဝင်ဖို့နဲ့အားလုံးယုံကြည်လက်ခံနိုင်ဖို့ဆိုတဲ့အချက်ကိုအာဆီယံအနေနဲ့အခိုင်အမာကန်ဆွဲထားပါတယ်အင်ဒိုနီးရှားအနေနဲ့စစ်ကောင်စီအပါအဝင်ဘယ်သူနဲ့မဆိုတွေ့ဆုံဆွေးနွေးသွားဖို့အစဉ်သင့်ရှိပါတယ
်ဒါအပြင်တွေ့ဆုံဆွေးနွေးတာဟာအတိအမှတ်ပြုတာမဟုတ်ပါဘူးချင်းကပ်ဆောင်ရွက်တာဟာအတိအမှတ်ပြုမှုပေးတာမဟုတ်ပါဘူးလို့လည်းအင်ဒိုနီးရှားသမ္မတကဆက်လက်ပြောဆိုခဲ့ပါတယ်အခုလိုအချိန်မှာပဲဆန္ဒပြပွဲတွေအကြမ်းဖက်နှိမ်နင်းမှုတွေနဲ့မတည်မငြိမ်ဖြစ်နေတဲ့ပါကစ္စတန်နိုင်ငံမှာဖမ်းဆီးထားတဲ့ဝန်ကြီးချုပ်ဟောင်း အမရာခန်ကိုတောက်ကြနေမှာတရားရုံးချုပ်ကအာမခန်နဲ့ပြန်လွတ်ပေးလိုက်ပါတယ်သူကိုပြီးခဲ့တဲ့မေလ9ရက်နေ့အင်ကာနေ့တုန်းကပါကစ္စတန်စစ်တပ်အရန်တပ်ဖွဲ့တွေကအတင်းအကျပ်ဖမ်းဆီးခဲ့တာပါအဲ့ဒီနောက်ဆန္ဒပြပွဲတွေပြင်းထန်ခဲ့ပြီးသူကိုထောက်ခံသူတွေနဲ့ရဲတွေအကြအထီးရုံးတွေဖြစ်ခဲ့ပါတယ်ဝန်ကြီးချုပ်ဟောင်းအမရာခန်နဲ့လက်ရှိဝန်ကြီးချုပ်ရှီဘရှရီဦးဆောင်တဲ့အင်အားစုတွေအကြတင်းမာမှုတွေဟာရုရှားယူကရိန်းစစ်ပွဲစတင်ချိန်မှာပုံပုံအရှိန်မြင့်တက်လာခဲ့တယ်လို့ဆိုနိုင်ပါတယ်ရုရှားကယူကရိန်းကိုကျူးကျော်ချိန်2022ခုနှစ်ဖေဖော်ဝါရီလ23ရက်နေ့24ရက်နေ့တွေမှာအဲ့ဒီအချိန်ကဝန်ကြီးချုပ်အင်မရာခန်ဟာသူ့ရဲ့ခရီးစဉ်ကိုရွှေ့ဆိုင်းခြင်းမရှိဘဲရုရှားမြို့တော်မော်စကိုကိုသွားပြီးသမ္မတပူတင်နဲ့တွေ့ဆုံခဲ့ပါတယ်ဝန်ကြီးချုပ်ခန်ကရုရှားကယူကရိန်းကိုကျူးကျော်တာကိုရှုံချတာမျိုးမဟုတ်ပေမဲ့အဲ့ဒီအချိန်ကပါကစ္စတန်စစ်တပ်ရဲ့အကြီးအကဲဗိုလ်ချုပ်ကြီးခမာဂျဘစ်ဘချဝါကတော့ရုရှားရဲ့ကျူးကျော်မှုကိုချက်ချင်းရှုံးချကန့်ကွက်ခဲ့ပါတယ်။အဲ့ဒီအချက်မှာကတည်းကဝန်ကြီးချုပ်ခန်ရဲ့ရည်တည်ချက်နဲ့ပါကစ္စတန်စစ်တပ်ရဲ့ရည်တည်ချက်ကွဲလွဲခဲ့ပါတယ်။အဲ့ဒီတုန်းကဗိုလ်ချုပ်ကြီးဘချဝါကရုရှားကျူးကျော်မှုကိုကန့်ကွက်ဖို့သူ့ကိုဖိအားပေးတောင်းဆိုခဲ့တယ်လို့နောက်ပိုင်းမှာဝန်ကြီးချုပ်ဟောင်းခန်ကထုတ်ပေါ်ပြောဆိုခဲ့ပါတယ်။ပါကစ္စတန်နိုင်ငံရေးမှာစစ်တပ်ကနောက်ွယ်ကနေဩဇာရှိနေစေဖြစ်ပါတယ်အဲ့ဒီနောက်ရှီဘရှရီဦးဆောင်တဲ့ပါကစ္စတန်ဒီမိုကရက်တစ်မူဗ်မန့် PDM တပ်ပေါင်းစုကဝန်ကြီးချုပ်အင်မရာခန်ကိုဂျာဒူးကနေဖယ်ရှားပေးဖို့မတ်လ10ရက်နေ့မှာလွှတ်တော်မှာစတင်တင်သွင်းခဲ့ပါတယ်ဝန်ကြီးချုပ်ခန်ရဲ့အစိုးရဟာစွမ်းဆောင်ရည်ညံဖျင်းပြီးစီးပွားရေးနဲ့လူမှုရေးကဏ္ဍတွေကိုအောင်မြင်အောင်မဆောင်ရွက်နိုင်ဘူးလို့စွပ်စွဲခဲ့ပါတယ်အဲ့ဒီနောက်ဧပြီလမှာလွှတ်တော်မှာမဲခွက်ပြီးဝင်ကြီးချုပ်ခန်ကိုယာရုကနေဖယ်ရှားခဲ့ပါတယ်ဝင်ကြီးချုပ်ခန်ကတော့သူ့ရဲ့နိုင်ငံသားရေးမူဝါဒမှာတရုတ်ရုရှားတို့နဲ့နီးကပ်တာကိုမလိုလားတဲ့အတွက်ရှီဘရှရီနဲ့အင်အားစုတွေဟာအမေရိကန်နဲ့ပူးပေါင်းပြီးတမင်လောက်ကြံတာလို့စွပ်စွဲပါတယ်ရှီဘရှရီဘက်ကရောအမေရိကန်ကပါဒီစွပ်စွဲချက်ကိုညှဉ်းဆဲပါတယ်လက်ရှိဝင်ကြီးချုပ်ရှီဘရှရီဟာသူ့ကိုဝင်ကြီးချုပ်ဟောင်းနဝရှရီနဲ့မတူပဲစစ်တပ်နဲ့နီးစပ်သလိုအနောက်တိုင်းနိုင်ငံတွေကိုပို့ပို့လိုလားသူလို့သတင်းတွေပါသုံးသပ်ရေးသားကြပါတယ်။လောလောဆယ်မှာဝင်ကြီးချုပ်ဟောင်းခန်ကိုစွဲချက်ပေါင်း100လောက်နဲ့စွဲဆိုထားပါတယ်။ပါကစ္စတန်မှာ2023ခုနှစ်နှောင်းပိုင်းမှာရွေးကောက်ပွဲကျင်းပဖို့ရှိနေပြီးဒီရွေးကောက်ပွဲမှာလူကြိုက်များတဲ့အင်မရာခန်နဲ့သူ့ရဲ့ PTI ပါတီမပါဝင်နိုင်အောင်လက်ရှိဝင်ကြီးချုပ်ရှီဘရှရီဦးဆောင်တဲ့ညွန်ပေါင်းအစိုးရကစစ်တပ်ကြောတော့နောက်ခံယူပြီးကျိုးပန်းနေတယ်လို့ဝေဖန်သုံးသပ်တာတွေရှိပါတယ်အခုလိုအချိန်မှာပဲဂျပန်နိုင်ငံမှာတော့မေလ19ရက်နေ့ကနေ21ရက်နေ့အထိကျင်းပမယ်ကမ္ဘာစစ်မှုစီးပွားအင်အားကြီး9နိုင်ငံ G7 အစည်းအဝေးကျင်းပဖို့ပြင်ဆင်နေပါတယ်အမေရိကန်ဂျာမနီဗြိတိန်ပြင်သစ်အီတလီကနေဒါဂျပန်တို့ပါဝင်တဲ့ထိပ်သီးအစည်းအဝေးကိုဒုတိယကမ္ဘာစစ်တုန်းကအနုမြူပုံကျဲချခံခဲ့ရတဲ့ဟီရိုရှိမာမြို့မှာကျင်းပမှာဖြစ်ပါတယ်ဒီထိပ်သီးအစည်းအဝေးကိုအာဆီယံဥက္ကဋ္ဌအင်ဒိုနီးရှားအပါအဝင်ဗီယက်နမ်အိန္ဒိယတောင်ကိုရီးယားဩစတြေးလျဘရာဇီးစတဲ့နိုင်ငံတွေကိုလည်းဖိတ်ကြားထားပါတယ်ဒီလာမယ့် G7 ထိပ်သီးအစည်းအဝေးမှာမြမအရေးအပါအဝင်အာရှဒေတာတွင်ကအခြေအနေတွေကိုလည်းထည့်သွင်းဆွေးနွေးသွားဖို့မျှော်လင့်ရကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြလိုက်ရပါမယ
်။အာရှနိုင်ငံရဲ့အစီအစဉ်ကိုတင်ဆက်ခဲ့တာပါ။ဆက်လက်ပြီးတော့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပါအောင်မယ်။အိန္ဒိယနိုင်ငံမဏီပူပြည်နယ်ခရိုင်၅ခုထဲမှာလူမျိုးရေးပဋိပက္ခတွေဖြစ်ပွားနေပြီးမြန်မာအိန္ဒိယနယ်စပ်ကုန်သွယ်ရေးလည်းရပ်တန့်နေပါတယ်။ပြပကနေကုန်ပစ္စည်းတွေကိုမတင်သွင်းကြဖို့နဲ့တင်သွင်းလာလို့ရှိရင်လည်းတင်းတင်းကြပ်ကြပ်စစ်ဆေးမယ်လို့စီးပွားကူတန်းဌာနကသတိပေးထားပါတယ်။ဒါအပြင်တပတ်တွင်လေယာထက်ကုန်သီးနှံဈေးနှုန်းအတက်အကျတွေဘယ်လိုရှိပါသလဲ။ Farmer Time Media ကဒီတပတ်မှာစူးစီးတင်ဆက်ပေးထားပါတယ
်။မင်္ဂလာပါ။လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါတယ်။လေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုကျော်ကျော်နဲ့သူကျမမစ္စဘဲကတင်ဆက်ပေးသွားပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍက
ထိတ်တဲရောက်တဲ့သတင်းတွေထဲမှာအိန္ဒိယနယ်စပ်လူမျိုးရေးထိပ်ရုံးကြောင့်နယ်စပ်ကုန်သွယ်ရေးရပ်တန့်နေတဲ့သတင်းနဲ့ဆက်ကြည့်ပါရစေ။အိန္ဒိယနိုင်ငံဗတ်ချန်ကမဏိပူပြည်နယ်မိုးရီမြို့အပါအဝင် KI 5ခုထဲမှာဖြစ်ပွားခဲ့တဲ့လူမျိုးရေးပြည်ပခန့်ထိပ်ရုံးဖြစ်စဉ်ကြောင့်မြန်မာအိန္ဒိယနှစ်နိုင်ငံနယ်စပ်ကုန်သွယ်ရေးရပ်တန့်နေရလို့ကုန်သွယ်တွေကပြောပါရစေ။အိန္ဒိယဘက်မှာမေလ3ရက်နေ့ကလူမျိုးရေးအထူးကြုံတွေစတင်ဖြစ်ပွားခဲ့တာဖြစ်ပြီးအဲ့ဒီနေ့ကစလို့နေဆက်ကနေလူဝင်ထွက်ပိတ်ပင်လိုက်လို့ကုန်သွယ်ရေးပါပြတ်တောက်ခဲ့တာပါလက်ရှိမှာနှစ်နိုင်ငံလူဝင်ထွက်ခွင့်လဲပိတ်ပင်ထားတဲ့အတွက်အိန္ဒိယသွင်းကုန်ပစ္စည်းတွေဈေးနှုန်းတွေမြင့်တက်သွားသလိုမြန်မာဘက်ကနေအိန္ဒိယကိုတင်ပို့ဖို့နေဆက်မှဆောင်းဆိုင်ပိတ်မိနေတဲ့ကုန်ကားတွေထဲမှာပုံတိုးနိုင်တဲ့ရေထွက်ကုန်ပစ္စည်းတွေလည်းပါဝင်တယ်လို့တမှုဒေသခံကုန်သွယ်တအူးကပြောပါတယ်တမှုဒေသခံနဲ့နေဆက်ပုဂ္ဂိုလ်တင်းကုန်လုပ်ငန်းရှင်တွေကတော့တရားဝင်နေဆက်ကိန်းနှစ်ခုနဲ့လမ်းပါလုံဈေးကိုပြန်ဖွင့်ပေးဖို့ဆန္ဒရှိနေကြပါတယ်။တမှုနေဆက်ကတဆင့်အိန္ဒိယဘတ်ချံကိုမွေးမြူရေးထက်ကုန်ပဲမျိုးစုံမြောက်ငူတီလေယာဉ်ထက်ကုန်ပစ္စည်းတွေတင်ပို့နေတာပါ။အိန္ဒိယဘက်ကတော့စားသောက်ကုန်ပစ္စည်းအဝတ်ထည်နဲ့အလတ်ကုန်ပစ္စည်းတွေမြန်မာဘက်ကိုတင်သွင်းနေတာပါ။ဒါပေမဲ့လက်ရှိမှာတော့ကုန်သွယ်ရေးလမ်းကြောင်းတွေအားလုံးအဝင်အထွက်ပြိပင်ထားတာကြောင့်တမှုဒေသခံတွေအနေနဲ့လက်ရှိသုံးကုန်ပစ္စည်းပြက်လက်မှုတွေနဲ့ကြုံတွေ့နေရတယ်လို့ဒေသခံတအူးကပြောပါတယ်။အိန္ဒိယမဏိပူပြည်နယ်ဘက်မှာလည်းအထီးကင်ဟုတ်ဖြစ်စဉ်ကြောင့်လူများပြားသိဆုံးတာမိရှုဖြစ်စည်းတာတွေနဲ့တနက်နက်ပြစ်ခတ်မှုတွေအထိပါဖြစ်ခဲ့တယ်လို့ဒေသခံတွေကဆိုပါတယ်။အိန္ဒိယကအထီးကင်ဟုတ်ဖြစ်နေတဲ့ KI 5ခုကိုညမထွက်အမေတလေးလေးထုတ်ထားသလိုအင်ဖာမိုးရေးလမ်းမကြီးကိုလည်းတွာလာခွင့်ပြိပင်ထားတာဖြစ်ပါတယ်။ပြီးခဲ့တဲ့2022ခုနှစ်အတွင်းကလည်းမိုးအမျိုးမှာနေထိုင်တဲ့အိန္ဒိယနိုင်ငံသားဂေါတခအမျိုးသားနှစ်ယောက်တမှုမျိုးမှာပြစ်ဒဏ်ခံရတဲ့ဖြစ်စဉ်ကြောင့်လည်းတမှုနယ်စပ်ကုန်သွယ်ရေးရပ်တန့်သွားခဲ့ပူပါတယ
်။အိန္ဒိယနိုင်ငံမှာပဲလိုအပ်ချက်များနေတဲ့အတွက် FOB ဈေးနှုန်းတွေမြင့်တက်နေပါတယ်။အခုနှစ်အတွင်းအိန္ဒိယနိုင်ငံမှာပဲထွက်နှုတ်ရကျခဲ့တဲ့အတွက်ပဲလိုအပ်ချက်တွေမြင့်တက်နေပြီးစိတ်ကန်းရောက် FOB ဈေးနှုန်းတွေလည်းမြင့်တက်နေတယ်လို့ပဲကုန်သည်တွေကပြောပါတယ်။အိန္ဒိယနိုင်ငံအနေနဲ့လိုအပ်နေတဲ့ပဲတွေကိုမြန်မာနိုင်ငံကနေအများအပြားဝယ်ယူနေတဲ့အတွက်အခုနှစ်မှာပဲစင်ငုံတန်ချိန်3000ခွဲနဲ့မက်ပဲတန်ချိန်3000ကျော်အထိတင်ပို့ထားတယ်လို့မြန်မာနိုင်ငံပဲမျိုးစုံနဲ့နန်းလုပ်ငန်းရှင်များအသင်းကဆိုပါတယ်။ဈေးကွက်အတွင်းမက်ပဲ FOB တဒံကို930ကနေ915ဒေါ်လာလောက်ပေါက်ဈေးရှိနေပြီးပဲစင်ငုံကတော့တတန်ကို1030ကနေ1020ဒေါ်လာအထိပေါက်ဈေးရှိနေပါတယ်ပြင်သွင်းဈေးကွက်မှာတော့မက်ပဲတတန်ကို2800ပေါက်ဈေးရှိနေပြီးပဲစင်ငုံတတန်ကိုတော့2400အထိပေါက်ဈေးရှိနေတာပါအိန္ဒိယကလိုအပ်ချက်ရဝယ်လိုအမြင့်မားနေပေမဲ့မြန်မာနိုင်ငံမှာလည်းပဲလက်ကြံကနှဲပါနေပြီဖြစ်တာကြောင့်ဈေးနှုန်းတွေကဆက်လက်မြင့်တက်နိုင်ခြေရှိတယ်လို့အောင်လံမြို့ကုန်စည်တိုင်ဥက္ကဋ္ဌပဲကုံတဲဦးအောင်မူကတုံ့တက်ပါတယ်။အခုနေ့မှာအိန္ဒိယကပဲတင်သွင်းခွင့်ကိုအခွန်ကင်းလွှတ်ခွင့်ပေးထားသလိုမက်ပဲထက်ပဲစင်ငုံကိုပုံမူဝယ်ယူနေတာပ
ါ။ပြည်ပကနေကုန်ပစ္စည်းတွေမတင်သွင်းဖို့စစ်ကောင်စီကထုတ်ပြန်လိုက်ပါတယ်။ပြည်ပကနေကုန်ပစ္စည်းတွေကိုတတ်နိုင်သမျှမတင်သွင်းကြဘူးနဲ့တင်သွင်းလာတဲ့ကုန်ပစ္စည်းတွေကိုလည်းစစ်ဆေးတင်းကျပ်သွားမယ်လို့စီးပွားရေးနဲ့ကုသရေးဝန်ကြီးဌာနကအတိအပြေစာထုတ်ပြန်လိုက်ပါတယ်။ထုတ်ပြန်စာမှာရေးသားထားတာကတော့ကုန်သွယ်မှုလုံခြုံမဖြစ်ပေါ်စေဖို့အတွက်ပြည်တွင်းမှာထုတ်လုပ်နိုင်တဲ့ကုန်ပစ္စည်းတွေကိုတတ်နိုင်သမျှပြည်ပကနေမတင်သွင်းမှုနဲ့အမှန်တကယ်ပြည်တွင်းမှာမထုတ်လုပ်နိုင်တဲ့ကုန်ပစ္စည်းကိုသာစီစစ်ပြီးတင်သွင်းဖို့ဆိုပြီးဖော်ပြထားတာဖြစ်ပါတယ်။မြန်မာနိုင်ငံဟာအခြေခံလူသုံးကုန်မျိုးမျိုးပါဝင်အိမ်သုံးစီဝါအလှကုန်နဲ့စားသောက်ကုန်မျိုးစုံစားအုပ်စီ73စီစိုက်ပျိုးရေးလုပ်ငန်းအတွက်လိုအပ်တဲ့ဓာတ်မြော်စာပိုးသတ်စီစတာတွေကိုပြည်ပကနေအဓိကတင်သွင်းနေရတာပါ။အဲ
့ဒါအဲ့ဒါကတော့ပြည်ပကစီးတွေပြောတာကကျွန်တော်ပို့ဖို့ကျတော့ပို့ဖို့နဲ့တော့ပတ်သက်တဲ့ပြည်ပကစီးတွေမှာဒီမှာကျွန်တော်လုပ်နေရတဲ့တော့ဒီထဲမှာထုတ်တဲ့ထရှိတဲ့ပြည်ပကစီးတွေဆိုရင်ဟိုမကလေးကဒီမတင်ရနေပါတော့ဟိုအနာရောင်းနေကုန်မှရှိနေပါတော့ဒီရင်းထွက်တာဒီရင်းပြင်းထွက်တာဦးစားပြီးတင်းဆိုပြီးရချက်ပေါ့လိုရတဲ့တော့ဒီလိုလိုရတဲ့ဟာစီတော့ဒီထုတ်ဖို့ရှိပါတယ်တကယ်လိုရရင်ဒီစစ်တူအပေါ်တင်းတင်းပြီးပြီးပါပါနော်
ကိုယ်စီတွေကိုတရားဝင်လမ်းကြောင်းကနေတင်သွင်းမှုအပေါ်ကန့်သတ်တင်ကြပ်လိုက်တာဟာတရားမဝင်နီးလမ်းနဲ့ကုန်သွယ်ရေးဈေးကွက်ကိုကျယ်ပြန့်သွားစေနိုင်တယ်လို့ကုန်သွယ်တွေကထောက်ပြကြပါတယ် ဒါအပြင်ပြည်တွင်းလိုအပ်ချက်တို့အပြည့်အဝထုတ်လုပ်နိုင်မှုမရှိသေးတဲ့တွင်းကုန်တွေကိုပြည်ပကနေတင်သွင်းခွင့်ပိတ်ပင်လိုက်တာကကုန်စည်နှုန်းတွေထပ်မံမြင့်တက်လာနိုင်တယ်လို့ဈေးကွက်ထဲမှာလည်းကုန်ပစ္စည်းပြက်လက်မှုနဲ့ဈေးကစားမှုကပိုမိုကြီးမားလာနိုင်တယ်လို့ဆိုကြပါတယ်စီဝါကူတန်ဝန်ကြီးဌာနအနေနဲ့ပြီးခဲ့တဲ့ဘဏ္ဍာနှစ်ကကုန်သွယ်မှုပုံငွေအမေရိကန်ဒေါ်လာ 1.5 ဘီလီယံရရှိနိုင်မှုခန့်မှန်းထားခဲ့ပေမဲ့တကယ်လက်တွေ့မှာတော့ကန်ဒေါ်လာတန်း900ကျော်လုံငွေပြခဲ့ပါတယ်။အခုနှစ်မှာလည်းကုန်သွယ်မှုပုံငွေ 1 ဘီလီယံရရှိဖို့ရည်မှန်းထားခဲ့ပေမဲ့ပြီးခဲ့တဲ့အပိလာထဲမှာပဲလုံငွေပြခဲ့တာကြောင့်တွင်းကုန်ကဏ္ဍကိုကန့်တတ်ဖို့လုံဆောင်တာဖြစ်နိုင်တယ်လို့ကုန်သွယ်တွေကသုံးသပ်ကြပါတယ်။
လေယာစီးပွားသတင်းများအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ VO ရဲ့အသံလွှင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုတင်ပြပါဦးမယ်နေတာပြီးလေတိုက်နှုံးလဲကောင်းတဲ့စပိန်နိုင်ငံမှာတော့တန်ရှင်းဆွမ်းအင်သုံးပြီးဟိုက်ဒရိုဂျင်တွေကိုဓာတ်ခွဲထုတ်ယူနေပါတယ်ပြည်တွင်းလိုအပ်ချက်တွေပြည့်မီတာနဲ့ဖန်လုံအိမ်ဓာတ်ငွေ့လုံးဝမထွက်တဲ့တန်ရှင်းဟိုက်ဒရိုဂျင်ဆွမ်းအင်တွေကိုဥရောပကိုပါတင်ဖို့ဖို့စပိန်နိုင်ငံကရည်မှန်းထားပါတယ်ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနားလောင်ကဆက်ပြီးပြောပြပါမယ
်။ကြောင်မီသွေးလိုရုပ်ကျွင်းလောင်စာတွေသုံးပြီးတော့လက်ပတ်ခဲ့တဲ့ဒီဆက်ရုံအဟောင်းကြီးမှာတန့်ရှင်ဟိုက်ဒရိုဂျင်ဆွမ်းအင်တွေကို electrolysis နည်းနဲ့ကြိုပမ်းထုတ်လုပ်နေပါတယ်။မိုင်းသွေးလုပ်ငန်းမြို့တစ်ခုဖြစ်ခဲ့တဲ့ Puerto Llano မြို့ဟာ Spain ဆွမ်းအင်ကုမ္ပဏီ Iberdrola နဲ့ဓာတ်မြင့်ဩဇာထုတ်လုပ်နေတဲ့ဖာတီဘီရီယာကုမ္ပဏီတို့ပူးပေါင်းပြီးတော့ကာဗွန်ဓာတ်ငွေ့လုံးဝမထွက်တဲ့ကမ္ဘာပထမဆုံးဓာတ်မြင့်ဩဇာတွေထုတ်လုပ်ဖို့အဆောင်ရနေတာပ
ါ We are in the start early stages
ကျွန်တော်တို့လုပ်ငန်းကအစပျိုးကာလပဲရှိပါသေးတယ်ဘယ်အရာမဆိုပထမဆုံးခြေလှမ်းကိုတူးတယောက်ကစတင်ရမှာပါကျွန်တော်တို့လည်းဒီအတိုင်းပဲလေးလံရင်းလုပ်ကင်နေတာဖြစ်ပါတယ
်ပြန်ပြင့်မြဲဆိုင်ကလာတဲ့လျှက်စစ်တာအားထုတ်လုပ်ထားတဲ့ရေထဲဟိုက်ဒရိုကာဗွန်ဓာတ်တွေဖြည့်ဆည်းဆင်းစေပြီးတော့ဟိုက်ဒရိုဂျင်နဲ့အောက်ဆီဂျင်မော်လီကျူးတွေကိုထပ်ခွဲထုတ်ယူတာပါဒီလိုထပ်ခွဲတဲ့နီလန်းကကမ္ဘာကြီးကိုပုံနွေးလာစေတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့တွေလုံးဝမထွက်ပါဘူးဒါပေမဲ့လည်းဒီလိုနီလန်းနဲ့ဟိုက်ဒရိုဂျင်ထုတ်လုပ်နေတာကမ္ဘာတစ်ဝန်း3.1%ရာခိုင်နှုန်းတောင်မရှိသေးပါဘူးရင်းနဲ့တပ်ခွဲတဲ့နီကိုသုံးဖို့လိုအပ်တဲ့လျှက်စစ်တအားကိုလည်းမီဂါဝတ်တရားထုတ်လုပ်နေတဲ့စက်ရုံပိုင်းနေဆွမ်းအင်သုံးဆိုလာပြားတွေစီကလာပါတ
ယ်ဒီ nuestras plantas lo primero que hacían era a partir de gas natural romper la molécula
ရုပ်ကျွင်းလောင်စာတွေသုံးမဲ့အစားပြန်ပြင်းမြဲဆွမ်းအင်သုံးပြီးဟိုက်ဒရိုကာဗွန်ဓာတ်ငွေ့တွေကိုရေထဲဖြတ်ပြီးတပ်ခွဲတာဖြစ်ပါတယ်ဒီလုပ်ငန်းစဉ်ကြောင့်ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့တွေထွက်မလာတော့ပါဘူးဥပမာပြောရရင်ဆက်ယုံမှာအမိုနီးယားတန်ထုတ်လုပ်နိုင်အောင်ဓာတ်ခွဲရတဲ့အခါကာဗွန်ဒိုင်အောက်ဆိုက်နှစ်တန်နီးပါးထွက်ပါတယ်။တန်ရှင်းဟိုက်ဒရိုဂျင်နဲ့ဆိုရင်တော့ကာဗွန်ဓာတ်လုံးဝမထွက်တော့ပါဘူး။အရင်တုန်းကတော့ဒါမျိုးထုတ်လုပ်ဖို့ဆိုတာမဖြစ်နိုင်ပါဘူ
း။ဓာတ်မြင့်ဩဇာတွေကထွက်တဲ့တနစ်တာဖလောင်အိမ်ဓာတ်ငွေ့ဟာ 1.6 ဂီဂါတန်ရှိနေပြီးတော့ကမ္ဘာသဝန်လေကြောင်းနဲ့ကုန်တင်မောလုံငန်းနဲ့ပူးပေါင်းပြီးတော့နှစ်စဉ်ထုတ်လုပ်နေတဲ့ကာဗွန်ဓာတ်ငွေ့ပမာဏနဲ့ဒန်းတူဒါမှမဟုတ်အဲ့ဒီထက်တောင်ပိုများနိုင်တာကိုနောက်ဆုံးလေ့လာမှုတစ်ခုမှာတွေ့ရပါတယ်။အဲ့ဒီလိုဓာတ်မြင့်ဩဇာတွေကြောင့်ထွက်လာတဲ့ဖလောင်အိမ်ဓာတ်ငွေ့သုံးပုံတစ်ပုံဟာလဲဖာတီဘာရီယာတို့လိုဓာတ်မြင့်ဩဇာထုတ်စေယုံတွေစီကလာပါတယ်။ဖာတီဘာရီယာစေယုံမှာတော့ဖလောင်အိမ်ဓာတ်ငွေ့ထုတ်လို့မှု30ရာခိုင်နှုန်းအထိရှင်းချထားပြီးပါပြီ။ဒါပေမဲ့လည်းဓာတ်မြင့်ဩဇာထုတ်စေယုံအများစုကဟိုက်ဒရိုဂျင်ကိုတွင်းထွက်သဘာဝဓာတ်ငွေ့တွေသုံးပြီးတော့ဆက်လက်ထုတ်လုပ်နေကြတာဖြစ်ပါတယ်။အဲ့ဒီလိုနီးနဲ့ထုတ်လုပ်တဲ့ဟိုက်ဒရိုဂျင်ဓာတ်တွေကိုတော့ gray မိခိုရောင်အဆင့်ဖြစ်သတ်မှတ်ထားပါတယ်။ဟိုက်ဒရိုဂျင်စွမ်းအင်ထုတ်လုပ်တဲ့နေရာမှာအသုံးချတဲ့နီးအပေါ်မူတည်ပြီးတော့အညိုရောင်မိခိုရောင်အပြာရောင်နဲ့အစိမ်းရောင်အဖြစ်အသီးသီးသတ်မှတ်ထားတာပါ။နေစွမ်းအင်လေစွမ်းအင်တို့လိုပြန်ပြည့်မြဲစွမ်းအင်ကလာတဲ့လျှက်စစ်တအားတွေလွှတ်ပေးထားတဲ့ရေထဲဖြတ်ပြီးတော့ထုတ်လုပ်ထားတဲ့နီးကိုတော့အစိမ်းရောင်ဟိုက်ဒရိုဂျင်သမမဟုတ်တန့်ရှင်ဟိုက်ဒရိုဂျင်အဆင့်အဖြစ်သတ်မှတ်ထားပါတယ
်။ The sense of urgency is thatEveryone seems to be racing.
တန်ရှင်းဟိုက်ဒရိုဂျင်စွမ်းအင်တွေတင်ဖို့လူတိုင်းအပြိုင်အဆိုင်နဲ့အရေးတကြီးလှုပ်ကန်နေပုံရပါတယ်။စွမ်းအင်စက်ရုံတီထောင်လိုက်ပြီဆိုတာနဲ့သူကဆယ်စုနှစ်တည်းနဲ့ချီလှုပ်ကန်ရတော့မှာဖြစ်ပါတယ်။ဒီအချိန်မှာနှစ်တည်းနဲ့ချီလှုပ်ကန်ရတော့မဲ့သဘောဖြစ်ပါတယ်။ဒါကြောင့်လဲလုပ်ငန်းအောင်မြင်မှုရအောင်မြန်မြန်ဆန်ဆန်လှုပ်ရှားတက်ဖို့တိတ်ကိုအရေးကြီးပါတယ်။
ကမ္ဘာမှာနေစွမ်းအင်ထုတ်လုပ်မှုတွေဈေးနှုန်းသက်သာလာနေချိန်မှာပဲဟိုက်ဒရိုဂျင်စွမ်းအင်လိုအပ်တဲ့စပိန်နိုင်ငံတွင်းကစက်ရုံလုပ်ငန်းတွေအတွက်တန်ရှင်းစွမ်းအင်တင်ပို့ရေးလုပ်ငန်းတွေလည်းအလင်းအမြန်တိုးတက်လာပါတယ်။စက်ရုံအလုပ်ရုံတွေမှာရုပ်ကျွင်းလောင်စာတွေရှော့ချဖို့ကတော့အခက်တွေ့နေတော့မှမီးလောင်လွှဲလာတဲ့ဟိုက်ဒရိုဂျင်စွမ်းအင်တွေဟာ တူလောင်ဖို့ရတည်ယူပို့ဆောင်ရဲ့အတွက်ပါအတော့ကိုခက်ခဲနေပါသေးတယ်။ဒါကြောင့်လဲလောင်စာရိုးစိတ်မှုနဲ့အောင်လို့ဖာတီဘာရီယာစက်ရုံပေးမှာပဲဟိုက်ဒရိုဂျင်စက်ရုံကိုတိဆောက်ခဲ့တာပါ။ပြားချက်လုပ်ငန်းတွေလို့ပြည်တွင်းဟိုက်ဒရိုဂျင်လိုအပ်ချက်တွေဖြည့်ဆည်းပေးနိုင်ပြီဆိုရင်တော့တခြားနိုင်ငံတွေစီတင်ဖို့ပို့လဲရင်မှန်ထားပါတယ
်။ Within the European Union, Spain and Portugal
ဥရောပသမဂ္ဂထဲမှာတော့ Spain နဲ့ Portugal နိုင်ငံတွေမှာပြန်ပြင်းမြဲဟိုက်ဒရိုဂျင်စွမ်းအင်ထုတ်ယူနိုင်ဖို့အကောင်းဆုံးအရင်းအမြစ်တွေရှိပါတယ်။ပြန်ပြင်းမြဲစွမ်းအင်နဲ့လျှက်စစ်တာအားထုတ်လုပ်ဖို့လဲတိတ်ကောင်းတဲ့ရင်းမြစ်တွေရှိကြပါတယ်။ပြန်ပြင်းမြဲစွမ်းအင်ထုတ်လုပ်ဖို့လိုအပ်တဲ့မြေလွတ်မြေရိုင်းတွေလည်းအလွန်အလောက်ရှိပါတယ်။တချို့နေရာတွေကလွဲရင်ရေအရင်းမြစ်တွေလည်းအပြည့်အဝရှိနေပါတယ်စပိန်ရောပေါ်တူဂီနိုင်ငံမှာပါတိတ်ကောင်းတဲ့စွမ်းအင်လုပ်ငန်းတွေရှိကြသလိုစွမ်းအင်လုပ်ငန်းသစ်တွေဖန်တီးနိုင်တယ်ဆိုတာကိုလည်းအသီးသီးသက်သေပြထားကြပြီဖြစ်ပါတယ
်ယူကရိန်းနိုင်ငံကိုရုရှားတို့ကျူးကျော်တိုက်ခိုက်ခဲ့တဲ့အချိန်ကစပြီးတော့စက်ရုံသုံးတန့်ရှင်ဟိုက်ဒရိုဂျင်တွေရဲ့အခန်းကဏ္ဍကဥရောပမှာအတော့ကိုအရေးပါလာတာပါဟိုက်ဒရိုဂျင်ထုတ်လုပ်ရေးအတွက်အများဆုံးအသုံးပြုနေတဲ့သဘာဝတောင်ငယ်တွေကိုရုရှားကကမ္ဘာမှာဒုတိယအများဆုံးထုတ်လုပ်နေတာပါ။စတီးလ်နဲ့ဆက်ပြိုးရေးသုံးကုန်ပစ္စည်းထုတ်လုပ်ရမှာလိုအပ်တဲ့စွမ်းအင်တွေကိုကြောင်မီသွေးနဲ့သဘာဝတောင်ငယ်တွေကိုအဓိကအသုံးပြုနေရတာဖြစ်ပြီးတော့အဲ့ဒီနေရာမှာအစားထိုးနိုင်မဲ့တန်ရှင်းစွမ်းအင်တွေမလုံလောက်သေးဘူးလို့လေ့လာသူတွေကထောက်ပြနေတာပါ။ဒါကြောင့်လဲအခြေတီးစားပြုတ်လာတဲ့တန်ရှင်းဟိုက်ဒရိုဂျင်စွမ်းအင်ထုတ်ရေးလုပ်ငန်းတွေဖက်လူတွေခြေဦးလှည့်လာကြပါတယ်။အပြည့်ပြည့်ဆိုင်ရာစွမ်းအင်အေဂျင်စီကလည်းဥရောပတိုက်မှာတန်ရှင်းစွမ်းအင်သုံးပြီးတော့ဟိုက်ဒရိုဂျင်စွမ်းအင်တွေကိုစပိန်နိုင်ငံမှာတဝက်လောက်ထုတ်ယူနိုင်လိမ့်မယ်လို့2022ခုနှစ်ဒီဇင်ဘာလမှာပဲခန့်မှန်းပြောဆိုထားတာဖြစ်ပါတယ်။ကျွန်မနောင်လာပ
ါ။ဥရုယာဒီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်။ CEO ရဲ့အသံလွင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါ။အခုတော့ဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုဒေါခင်မျိုးသက်ကပြောပြပေးပါအောင်မယ
်ဒီကနေ့မေလ14ရက်တနင်္လာနေ့နေ့လယ်ပိုင်းလောက်မှာစစ်တွေမျိုးအနည်းကိုဝင်ရောက်လာမယ်မိုခါဆိုင်ကလုန်းမုန်တိုင်းဟာစနစ်ကျော်ကာလအတွင်းမှာအပြင်းထန်ဆုံးမုန်တိုင်းတစ်ခုဖြစ်တယ်လို့အိန္ဒိယမိုးလေဝသသတင်းဌာနကသတင်းထုတ်ပြန်ပါတယ်ဟဝိုင်မှာရှိတဲ့အမေရိကန်ရေတပ်ရဲ့တိုင်ဖုန်မုန်တိုင်းပူးတွဲသတိပေးဌာန JTWC ကစနေနေ့ထုတ်ပြန်တဲ့ခန့်မှန်းချက်မှာတော့ကုန်းတွင်းပိုင်းကိုမဝင်ခင်17နာရီလောက်မှာပြင်းအားအမြင့်ဆုံးဖြစ်သွားပြီးတော့ကုန်းတွင်းပိုင်းကိုဝင်ချိန်မှာအားနှဲနှဲသွားနိုင်ပေမဲ့တနအယုံမိုင်130လောက်ထိဆက်တည်ရှိနိုင်တယ်လို့ခန့်မှန်းထားပါတယ်။ပင်လယ်ရေပြင်မှာလှိုင်းထန်ပြီးအမြင့်က6ပေခွဲကနေ13ပေအထိရှိနိုင်တယ်လို့စစ်တွေတဝိုက်နဲ့တောင်ပိုင်းမှာလှိုင်းပိုကြီးနိုင်တယ်လို့ပြောပါတယ်။အာလွန်ပြင်းတဲ့ဆိုင်ကလုန်းမုန်တိုင်းမူခါတနင်္လာနေ့မှာဘင်္ဂလားဒေ့ရှ်နဲ့မြန်မာကုန်းတွင်းပိုင်းကိုဝင်မှာဖြစ်တဲ့အတွက်ကမ်းရိုးတန်းတစ်လျှောက်နေထိုင်သူတွေဘေးလွတ်ရာပုန်းခိုဖို့စနေနေ့မှာဘင်္ဂလားဒေ့ရှ်အကူအညီပေးအဖွဲ့တွေကအတန်းချဲ့ဆက်တွေနဲ့လိုက်လံသတိပေးပါတယ်။မုန်တိုင်းဟာကောက်ဆစ်ဘဇားနဲ့ရခိုင်ပြည်နယ်ကြောက်ဖြူကြားဝင်တဲ့ကလေတိုင်နှုန်းတနအီ100ကနေ336မိုင်လောက်ထိပြင်းနိုင်တယ်လို့သတိပေးထားပါတယ်။ကောက်ဆစ်ဘဇားကဆိုင်ကလုန်းလမ်းကြောင်းပေါ်မှာကျနေတာဖြစ်ပြီးသူတို့အကူအညီပေးမဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကကူညီကယ်ဆယ်ဖို့အတွက်ပြင်ဆင်နေကြပါတယ်။ကမ္ဘာစံနှယ့်ရိတ်ကအဖွဲ့ကဒီမုန်တိုင်းအတွက်အနီးကစောင့်ကြည့်နေပြီးတော့အရေးပေါ်တုံ့ပြန်မှုတွေကြဲကြဲပြန့်ပြန့်လှုပ်ဆောင်မှုပြင်နေကြောင်းပြောပါတယ်။နောက်ကုလသမဂ္ဂကလေးများရန်မုန်ွယ်အဖွဲ့ကလည်းမုန်တိုင်းဝင်လာချိန်မှာရောဆဲသွားချိန်နောက်ပိုင်းမှာပါအရေးပေါ်လိုအပ်တာတွေကူညီဖို့လှုပ်ဆောင်နေတယ်လို့ပြောပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကပိုဟန်မင်းကြီးဖရန်စစ်ကိုဗက်တီကန်ကျောင်းတော်မှာစနေနေ့ကတောရောက်တွေ့ဆုံပြီးတော့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေနဲ့စစ်တမ်းခံရတဲ့ပြည်သူတွေအခြေအနေကိုဆွေးနွေးခဲ့ကြပါတယ
်။တရင်ချင်းချုပ်တွေကိုဒေါခင်မျိုးသက်ပြောပြသွားတာပါခင်ဗျာ။ဒီကနေ့မနေ့ပဲအတန်လွင့်စီစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှုကကိုညာဝင်းအောင်ဖြစ်ပါတယ်။အတန်ဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဇီနာအဗ်ဒူရာမန်နဲ့ဇူဘဲအတာရဲတို့ဖြစ်ပါတယ်။ကျွန်တော်တို့ VO ရဲ့တနင်္ဂနွေနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ်။ VO ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်။တော်တာရှင်မြမပြည်သူအပေါင်းနဲ့ဘေးအန္တရာယ်ဝေးကွာကြပါစေ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။
This program has come to you from the Voice of America, Washington.